Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းအခါသမယရွှင်လန်းချမ်းမြေကြပါစေရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ်စက်တင်ဘာလ9ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုံးလွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာနန္ဒခင်ပါခင်ဗျာ။အခုမနေ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်စံမွေးကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာထူးခြားတဲ့သတင်းတွေကတော့ဟန်ဂရီနိုင်ငံဘက်ကိုပြောင်းရွှေ့လာတဲ့ဒုက္ခသည်တွေထောင်နဲ့ချီးပြီးတော့ဩစတြေးလျနိုင်ငံဗီယက်နမ်မြို့စီကိုမြေထားတွေနဲ့တနင်္ဂနွေနေ့မှာထပ်မံပြီးတော့ရောက်ရှိလာတယ်လို့သိရပါတယ်စကိုင်းတိုင်းအတွင်းမှာရှိတဲ့တချို့မြို့နယ်တွေမှာစိုးရင်ရေမှတ်ကျော်နေတဲ့အတွက်ကြောင့်ရေကြီးဖို့အတွက်အထူးသတိပေးချက်တွေထုတ်ပြန်ထားတယ်လို့သိရပါတယ်ဒီလိုသတင်းတွေနဲ့အတူကြရတဲ့သတင်းတွေကြားမှာပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းစီစဉ်ပြီးတဲ့နောက်နားဆင်ရမှာကတော့
NLD ရဲ့ပြောခွင့်ရလွှတ်တော်အမတ်ဦးဝင်းမြင့်ကပြောပါတယ
်။တကယ်လို့သားလွှတ်တော်အမတ်လေးရ
။ဒါကတော့ပေချကန်ကိုစလေလောင်းတချို့အရွေးခံခွင့်ပြန်ရတာနဲ့ပတ်သက်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ကနေပြီးတော့ VOE ကိုပြောသွားတာပါ။အပြည့်အစုံကိုတော့စောင့်မျှော်နားဆင်ကြပါရှင်။တခါအဲ့ဒီနောက်ဒီမြန်မာဒီမိုကရေစီရေးရာဆွေးနွေးကမှလည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်အေးနဲ့တွေ့ဆုံမေးမြန်းခန်းကိုလည်းအပြည့်စုံကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ခဏတွေကိုထုံးလွှင့်သွားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝီနဲ့မဆုမြတ်မုံတို့ကပြောပြမှာပါရှင
်။ဟန်ဂရီနိုင်ငံဘက်ကနေရွှေပြောင်းဒုက္ခတွေထောင်နဲ့ချီဟာဩစတြေးလျနိုင်ငံဗီယက်နမ်မြို့တော်စီကိုမြေထားနေတဲ့တနင်္ဂနွေနေ့မှာရောက်ရှိလာခဲ့ပါတယ်။ဟန်ဂရီမှာတောင်တင်းနေကြတဲ့ဒုက္ခသည်တွေကိုအနောက်ဥရောပဘက်ဆက်သွားနိုင်မှုအတွက်ဟန်ဂရီအစိုးရကပြန်လည်ခွင့်ပေးလိုက်တာဖြစ်ပြီးအခုလိုဒုက္ခသည်တွေအထုတ်လိုက်ရောက်ရှိလာတာဖြစ်ပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်မှုရောက်ရှိလာသူတွေဟာဗီယက်နမ်မှာရှိတဲ့ဩစတြေးလျကူညီကယ်ဆယ်ရေးဝန်ထမ်းတွေကစေတနာဝန်ထမ်းတွေအပါအဝင်ကူညီစောင့်ကြောက်သူတွေကအဝတ်ထည်တွေစောင်းနေစားစရာတွေတကြားလုံးတွေ secret တွေပေးပြီးတော့ကူညီထောက်ပံ့ပေးခဲ့ကြတယ်လို့ဆိုပါတယ်။ဟန်ဂရီနိုင်ငံနဲ့ကိုရွှေ့ပြောင်းဒုက္ခတွေထောင်ပေါင်းများစွာကိုဩစတြေးလျနိုင်ငံနဲ့ဂျာမနီနိုင်ငံတွေဘက်ကနေအထူးအခြေအနေနဲ့မတားဆီးပဲဝင်ခွင့်ပေးနေတာတွေတဖြည်းဖြည်းရပ်ဖို့အတွက်အချိန်တန်ပြီလို့ဩစတြေးလျဝန်ကြီးချုပ်ဖာနာဖဲမန်ကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။ဥရောပတခွင်နေဆက်လုံခြုံရေးဒုက္ခသည်တွေခိုးလုံနိုင်မှုမျှတတဲ့ဆောင်ရွက်မှုတွေအသေးချလှုပ်ရင်းနဲ့မျှတတဲ့ကူတာစနစ်နဲ့ဒုက္ခသည်တွေကို EU နိုင်ငံတွေကမှမျက်မျက်တတခွဲဝေရေးစတာတွေကိုဩစတြေးလျနဲ့ဂျာမနီနိုင်ငံတို့ကဥရောပမှာအဓိကအခန်းကဏ္ဍကနေဆောင်ရွက်သွားရမယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ခင်ဗျာ
အီရန်နဲ့အီရတ်နယ်စပ်နားကတူရကီနိုင်ငံထဲမှာတူရကီစစ်ရင်တန်းတစ်ခုအပေါ်ကတ်ဆက်သွေးကြွတွေတနင်္ဂနွေနေ့ကတိုက်ခိုက်ခဲ့တဲ့အတွက်ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်တွေပို့ပြီးတော့ဝေးသွားခဲ့ပါတယ်ဟာကာရီနယ်ထဲမှာစစ်တပ်ရဲ့ရင်နှစင်းအပေါ်ပြစ်ခတ်ခဲ့တာမှာစစ်သား15ယောက်သေဆုံးခဲ့တယ်လို့တူရကီမှာမတရားအသင်းအဖြစ်သတ်မှတ်ထားတဲ့ PKK သဘုံအဖွဲ့ကပြောကြားခဲ့ပါတယ်သူတို့ပြောသလိုသေဆုံးတဲ့စစ်သားအွေအတွက်ကိုတော့တီးခြားအတိမပြုတ်နိုင်ပါဘူးကော်ညာမျိုးစီကိုရောက်နေတဲ့တူရကီဝန်ကြီးချုပ်အာမက်ဒေဗိုတူဂလူးကတော့သူ့ရဲ့ဒီလုံခြုံရေးအကြံပေးအဖွဲ့နဲ့အရေးပေါ်ဆွေးနွေးဖို့အတွက်အန်ကာရာမြို့တော်ကိုချက်ချင်းပြန်သွားခဲ့ပါတယ်PKK သဘုံအဖွဲ့ကိုနှိမ်နှင်းနိုင်ဖို့မဟာဗျူဟာသစ်တစ်ခုကိုချမှတ်မယ်လို့ရုံးပြင်သံကြားပေါ်ကမေးမြန်းခန်းတစ်ခုမှာတမရရီဂျက်တာယက်အာဒိုဝန်ကလည်းပြောကြားခဲ့ပါတယ်တနင်္ဂနွေနေ့တုန်းကကတ်သဘုံတွေရဲ့တိုက်ခိုက်မှုဟာဇူလိုင်လတည်းကဆိုရင်တော့အသေးဆုံးအများဆုံးဖြစ်ပါလိမ့်မယ်နှစ်နှစ်ကြာအပြည့်အခက်ရက်စဲရေးကိုဇူလိုင်လတည်းကဆပြီးတော့နှစ်ဖက်လုံးကဖောက်ဖျက်ခဲ့ကြတာပါတူရကီနိုင်ငံတောင်ပိုင်းနဲ့အီရတ်နိုင်ငံမြောက်ပိုင်းတွေမှာကတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်ဖို့အတွက်ကတ်တဘုံတွေပျောက်ကြားစစ်ပွဲဆင်နွှဲနေတာအနှစ်30ရှိသွားပါပြီ PKK ကတ်တဘုံအဖွဲ့ကိုတူရကီဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်သတ်မှတ်ထားပါတယ်ရှင
်ဆော်ဒီအာရေဗျရဲ့ညွန်ပေါင်းတပ်ဖွဲ့တွေတည်ကြည်ရတဲ့အထိတက်ခဲမှုတွေကိုဟော်တီတဘုံတွေဘက်ကပြုလုပ်ခဲ့ပြီးတဲ့နောက်ယီမန်နိုင်ငံရဲ့မြို့တော်မှာရှိတဲ့ဟော်တီတဘုံတွေရဲ့စခန်းချရာနေရာတွေကိုဆော်ဒီအာရေဗျနိုင်ငံဦးဆောင်တဲ့လေကြောင်းတက်ခဲမှုတွေတနင်္ဂနွေနေ့မှာပြုလုပ်ခဲ့ပါတယ်ဟော်တီတဘုံတွေကဆော်ဒီရဲ့ညွန်ပေါင်းမဟာမိတ်မြေပြင်တပ်ဖွဲ့ဝင်60ကျော်ကိုတောက်ကြနေကတိုက်ခိုက်တပ်ဖြတ်ခဲ့ပြီးတဲ့နောက်စာနာမြို့တော်မှာရှိတဲ့ဟော်တီတဘုံတွေရဲ့တပ်စခန်းတွေကိုရီမင်းဟော်တီတဘုံတွေရဲ့တပ်စခန်းတွေနဲ့ရီမင်းစစ်တပ်ရဲ့အခြေစိုက်စခန်းတွေကိုဂျက်တိုက်လေနေနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဆော်ဒီရဲ့ညွန်ပေါင်းမဟာမိတ်တွေကတော့ အာရဗ်ဆော်ဝါမြားပြည်တော်စု UAE ဗာရိန်းနဲ့ပြည်ပကိုတင်းရှောင်နေတဲ့သမရအဗ်ဒူရာဘူမန်ဆော်ဟာဒီရဲ့အပေါ်မှာတစ္ဆာခန်နဲ့နိုင်ငံအရှေ့ပိုင်းရေနံထွက်ရာမရစ်ခန်ကရေမင်စစ်တပ်တွေဖြစ်ပါတယ်သူတို့ရဲ့တပ်ဖွဲ့ဝင်တွေတစ်ဆုံရတဲ့အတွက်လက်တုံပြန်မယ်ဆိုပြီးတော့လေ UAE အာရဗ်ဆော်ဝါမြားပြည်တော်စုကပြောဆိုထားပါတယ်ခင်ဗျာ
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
လာနေမနေ့ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ဇူလိုင်လကုန်ပိုင်းကရေကြီးတဲ့ဒဏ်ခံခဲ့ရတဲ့သခိုင်းတိုင်းထဲမှာအခုထပ်ပြီးတော့မြေရေကြီးနေတဲ့အတွက်မိုးလေဝသနဲ့ဇလဗေဒဌာနကသတိပေးချက်ထုတ်ပြန်ထားရပါတယ်သခိုင်းတိုင်းအထက်ပိုင်းကမော်လိုက်အပါအဝင်မြို့နယ်၄ခုလောက်ကမြေရေတွေဟာစိုးရင်ရေအမှတ်ကိုကျော်လွန်နေပြီလို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်မှုဦးကျော်လင်းဦးက VOA မြန်မာပိုင်းကိုပြောပါတယ်သူတို့ဌာနရဲ့တိုင်းတာချက်အရချင်းတွင်းမြေကြီးဟာမော်လိုက်မြို့မှာ6ပေခွဲ၊ကလေးဝါမြို့မှာ6ပေခွဲ၊မင်းကင်းမြို့မှာ9ပေလောက်နဲ့မုံရွာမြို့မှာ2ပေခွဲလောက်ဖြစ်နေတဲ့အတွက်စိုးရိမ်ရေအမှတ်အသီးသီးထက်ကိုကျော်လွန်နေတာဖြစ်တယ်လို့ပြောပါရယ်။လာမယ့်တရက်နှစ်ရက်လောက်မှာလည်းမြေကြီးဟာဆက်ပြီးတော့တိုက်နိုင်တဲ့အခြေအနေရှိနေတာမို့အဲ့ဒီဒေသတွေတဲကကန်းနီးနဲ့မြင်းနှိမ်ပိုင်းတွေမှာနေထိုင်နေကြသူတွေရေဘေးလွတ်ရာရှောင်ကြဖို့အတွက်မိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ထားပါရယ
်။ဆူဒန်နိုင်ငံရဲ့2နှစ်ကြာပြိပခအဆုံးသက်ပြီးတော့ငင်းချမ်းရေးပြန်လည်ရရှိစေရအတွက်ကြိုးပမ်းချက်တစ်စီတစ်ပိုင်းအနေနဲ့မကြာခင်ကလက်မှတ်ရေးထိုးထားခဲ့တဲ့ငင်းချမ်းရေးသဘောတူညီချက်ကိုအင်ကာနီကစပြီးတော့အတည်ပြုမှဖြစ်တဲ့အကြောင်းတောင်ဆူဒန်တဘုံခေါင်းဆောင်ဖြစ်သူကပြောဆိုလိုက်ပါတယ်။သဘောတူညီထားမှုအပေါ်အပြည့်အဝအကောင့်ထဲပေါ်မှဖြစ်တဲ့အကြောင်းဒုတိယသမ္မတဟောင်းရစ်ခ်မာချာကတနင်္ဂနွေနေ့မှာ VOA ကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့နှစ်ဖက်သဘောတူညီမှုအပေါ်မှာအစိုးရဘက်ကဆက်လက်ပြီးတော့ဖောက်ဖျက်နေတာတွေကိုဒေတာရင်းခေါင်းဆောင်တွေနဲ့ဂျာဝင်ဆောင်ရွက်ပေးနေသူတွေကိုတိုင်ကြားသွားမယ်လို့သူကပြောပါတယ်။ကျွန်တော်တို့ဘက်ကတော့စက်တင်ဘာလ10ရက်နေ့မှာစတင်ပြီးတော့အတည်ပြုလှုပ်ဆောင်သွားမှာဖြစ်ပါတယ်။အပြစ်ခတ်ရက်စဲရေးကတော့အသက်မဝင်သေးဘူးလို့သူကပြောဆိုပါတယ်။ဒါကြောင့်အပြစ်ခတ်ရက်စဲဖို့ပထမလိုအပ်ကြောင်းနောက်မှမှလိုအပ်တဲ့လုံခြုံရေးတွေကိုစီစဉ်ဆောင်ရွက်မှုတွေပြုလုပ်သွားမှာဖြစ်တယ်လို့လည်းပြောဆိုပါတယ်ခင်ဗျာ။
ကမ္ဘာစီးပွားရေးတိုးတက်နှုန်းဟာခံမှန်းထားတာထက်ကိုနှွေးကွင်းနေပေမဲ့ကမ္ဘာတစ်ပတ်စီးပွားရေးပြန်လည်တိုးတက်တဲ့အချိန်ကောင်းလာမယ်လို့အခိုင်အမာယုံကြည်ကြောင်း G20 ဘဏ္ဍာရေးဝန်ကြီးတွေနဲ့ဗဟိုဘဏ်ဥက္ကဋ္ဌတွေကပြောခဲ့ကြပါတယ်။ကမ္ဘာစီးပွားရေးမှာထိတ်တန့်ရောက်နေတဲ့နိုင်ငံပေါင်း20ကဘဏ္ဍာရေးဝန်ကြီးတွေနဲ့ဗဟိုဘဏ်ဥက္ကဋ္ဌတွေဟာတူရကီနိုင်ငံအန်ကာရာမြို့တော်မှာနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ပြန်လည်နလန်ထူလာနေတဲ့စီးပွားရေးဆက်ပြီးတော့တိုးတက်အောင်ပြတ်သားတဲ့ဆောင်ရွက်မှုတွေလုပ်ပါမယ်လို့ကတိပြုခဲ့ကြတာဖြစ်ပါတယ်။တရုတ်နိုင်ငံစီးပွားရေးအခြေအနေကြောင့်ရောပြီးခဲ့တဲ့လကတရုတ်ယွမ်ငွေကြေးတန်ဖိုးရုတ်တရက်ကျဆင်းသွားတာကြောင့်မှစိုးရိမ်ပြီးတော့ကမ္ဘာ့ဘဏ္ဍာရေးဈေးကွက်တွေမှာကမောက်ကမဖြစ်နေတာသတင်းပန်းတွေချီရှိနေပါပြီ။ဒီလိုအခြေအနေမှာပဲကုန်သွယ်ရေးမှာအသာရအောင်ကိုယ်နိုင်ငံငွေတန်ဖိုးချတာမျိုးအပြင်ကိုကျိုးစီးပွားကာကွယ်တဲ့လုပ်ရမှန်သမျှကိုမလုပ်ပါဘူးလို့ G20 ဘဏ္ဍာရေးဝန်ကြီးတွေနဲ့ဗဟိုဘဏ်ဥက္ကဋ္ဌတွေကကတိပြုခဲ့ကြပါတယ်ရှင်
။တာဂျီကစ္စတန်နိုင်ငံရဲ့ဝင်းကြီးဟောင်းတယောက်ကိုလူပေါင်း2000လောက်တေးချေခဲ့ရတဲ့ပြစ်ခတ်တိုက်ခိုက်မှုအတွေ့တင်းငွေနေနေမှာလက်လံရှာဖွေနေပါတယ်။တေဆုံးသူတွေမှာရဲတွေလည်းပါဝင်ပါတယ်။ရဲတပ်ဖွဲ့ဝင်6ယောက်နဲ့စစ်သွေးကြွလူယူဆသူ13ယောက်တေဆုံးခဲ့ရတဲ့ပြစ်ခတ်တိုက်ခိုက်မှုကာဇက်ကစ္စတန်မြို့တော်မှာဖြစ်ပွားခဲ့ပါတယ
်။ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆက်မိုးဝီနဲ့မဆုမြတ်မွန်တို့ကပြောပြသွားတာပါရှင်။တနင်္လာနေ့နေ့ကင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ပြည်내နဲ့ခရိုင်ရွေးကောက်ပွဲကော်မရှင်တွေကနေပယ်ချထားတဲ့ကိုယ်စားလှယ်လောင်းတချို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြန်ပြီးခွင့်ပြုပေးလိုက်ပါတယ်။ပြန်လည်ခွင့်ပြုချက်ရရှိသူအများစုကတော့တိုင်းသာလွတ်တော်ကိုယ်စားလှယ်လောင်းတွေဖြစ်ပြီးနောက်ထပ်လည်းအယူခံဝင်ထားကြသူတွေရှိနေသေးပါပဲ။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
မတရားအသင်းနဲ့ဆက်သွယ်မှုနဲ့ရွေးကောက်ပွဲကိုယ်စားလှယ်အဖြစ်ကနေပယ်ချခံခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်လောင်း2ဦးနဲ့တိုင်းရင်းသားစစ်မစစ်အငင်းပွားမှုကြောင့်ပယ်ချခံခဲ့ရတဲ့မန္တလေးတိုင်းက NLD ကိုယ်စားလှယ်2ဦးတို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြန်ပြီးတော့ရွေးကောက်ခံခွင့်ပေးလိုက်တယ်လို့ NLD ရဲ့ပြောခွင့်ရလွှတ်တော်အမတ်ဦးဝင်းမြင့်ကပြောပါရတယ်။အဲ့ဒ
ီကမျိုးသားလွှတ်တော်အမတ်လေးကဦးနောင်နာချာတန်တနိုင်းကတနိုင်းတို့လည်းကပြည်내လွတ်တော်တက်ကဥတော်ထံမလေးတန်းက စံတိုင်းမှာကိုယ်စလဲအနေနဲ့ဝင်အနေဟောဝင်ပြီးဝင်ပြီးခံရဥဆိုင်ကျော်ခေါ်ဥကျော်တော့မကြတဲ့နေ့ဖြစ်တယ်ဆိုပြီးတော့အခင်ပြည့်ပြည့်လို့ပဲဟာနာအဲ့ဒါလည်းခံရတယ်လူတယောက်ကတော့စံတိုင်းမှာမဟုတ်ဘူးဆိုပြီးခံတာအခုသူလည်းစံတိုင်းလားရှိတယ်ရှိလို့ပြန်ပြီးတော့ဒီဘောက်အောင်ရှိတယ်က
ပေးချခံထားရတဲ့လွတ်တော်ကိုစလေလောင်းသုံးတို့ကိုပြန်ပြီးတော့ရွေးကောက်ပွဲဝင်ခွင့်ရပါမယ်။ကျန်းတဲ့ NLD ရဲ့ရွေးကောက်ပွဲဝင်ကိုစလေလောင်း၅ဦးတို့ကတော့အသက်မပြည့်တာ။နောက်နိုင်ငံတွင်းမှာဆယ်နှစ်ဆက်တိုက်မနေခဲ့တာနဲ့မိဘဖြစ်သူတွေနိုင်ငံသားမဖြစ်တာတွေကြောင့်အပယ်ခံခဲ့ရတယ်လို့လည်းဦးဝင်းမြင့်ကပြောပါရတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအပိသက်ကိုစလေလောင်းစည်ရင်တွေတိုင်းနဲ့ပြည်နယ်အသီးသီးမှာထုတ်ပြန်နေစေဖြစ်ပြီးဒီထုတ်ပြန်ချက်တွေကိုလည်းဆက်ပြီးတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့ NLD ကပြောပါရတယ်။ရခိုင်ပြည်နယ်ထဲမှာလည်းချင်းတိုင်းရင်းသားရေးရာဝင်ကြီးအဖြစ်ရွေးကောက်ခံမဲ့ချင်းဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်ဒေါ်မိုင်စုစုလှိုင်ကိုပြည်နယ်ကော်မရှင်ကပေးချထားတာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြန်ပြီးတော့ရွေးကောက်ခံခွင့်ပေးလိုက်ပါတယ်။ပါတီအကြီးအကဲဦးငိုင်စကအခုလိုပြောပါတယ်
။ဒီမိုင်စုစုလှိုင်ကအရွေးခံခြင်းတဲ့နေရာကချင်းတိုင်းရင်းသားလူမျိုးထွက်တော်အမတ်ပေါ့နော်။ကတနီအပြင်ပြောရမယ်ဆိုတော့ရခိုင်ပြည်နယ်ရှင်းတိုင်းဒါရေးရဝန်ကြီးအတွက်နေရာကိုပြိုင်ချင်းတာနိုင်ချင်းတဲ့ခါကြတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညွန်ကြားချက်ထုတ်ပြန်တဲ့အထဲမှာဖတ်ခင်ချင်းဖြစ်မှတာချင်းချင်းတိုင်းဒါရေးရဝန်ကြီးကိုပြိုင်ခွင့်ရှိမယ်ဖတ်ခင်ဘက်ကပဲအမျိုးအနွယ်ကိုယူမယ်ဆိုပြီးမှသူတို့ထုတ်ပြန်ကြင်ရတာရှိပါတယ်အဲ့ဒီရှိတဲ့ခါကြတော့ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ခွဲရလဲပဲအဲ့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်နဲ့အတူတူကငင်းပယ်လိုက်တာဖြစ်တယ်ပေါ့နော်ကျွန်တော်ကိုယ်တိုင်ပဲအယူခံဝင်ရောက်စာကိုရေးပေးပြီးတော့တင်ပြပေးတာပါအဲ့မှာတော့ကျွန်တော်တို့ကအခြေခံဥပဒေမှာနိုင်ငံသားတူဟာသူ့ရဲ့ရွေးကောက်ခံပိုင်ခွင့်အရေးချင်းတွေရှိပါလျက်နဲ့ဒီငင်းပယ်ပိုင်ခွင့်မရှိရဘူးဒီရွေးချယ်ခံပိုင်ခွင့်ရှိရမယ်ဆိုတော့ဒီဥပဒေတွေကိုကျွန်တော်ကနေဒီဟာကိုကိုးကားပေးပြီးတော့အဲ့ဒါကိုတင်ပြပါတယ်တင်ပြတဲ့ခါကျတော့စက်တင်ဘာလ3ရက်နေ့မှာပဲကော်မရှင်ကကြားနာပြီးတော့အဲ့ဒါကိုလက်ခံပြီးတော့ဒီကျွန်တော်တို့ရခိုင်ပြည်နယ်ကော်မရှင်ခွဲရဲ့အမိန့်ကိုပဲဖြတ်ပြီးတော့ပြန်လည်ရွေးခံခွင့်ပြုလိုက်တာဖြစ်ပါတယ
်။ချင်းပြည်နယ်နဲ့ချင်းတိုင်းဒေသတွေနေထိုင်ကြတဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေကအမှတ်နေရာစုစုပေါင်း28နေရာဝင်ရောက်ရှင်ပြိုင်မဲ့ချင်းဒီမိုကရေစီအဖွဲ့ချုပ်မှစကိုင်းတိုင်းဒေသကြီးလွှတ်တော်အမှတ်နေရာဝင်ရောက်ရှင်ပြိုင်မဲ့ဥယံခလန်းကိုလည်းတိုင်းဒေသကြီးကော်မရှင်ကပေးချထားတာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံဆက်ပြီးတော့အယူခံဝင်ထားတယ်လို့ဦးငိုင်စကပြောပါရတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကိုယ်စားလှယ်လောင်းစည်းမျဉ်းသတ်မှတ်ချက်နဲ့မကိုက်ညီဘူးဆိုပြီးတော့ပေးချခံထားရသူ80ကျော်ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပြီးမဲ့ဒီလိုပေးချခံရသူတွေထဲမှာဘယ်သူတွေပါဝင်တယ်လဲဆိုတာကိုတော့အတိအကျမထုတ်ပြန်ထားသေးပါဘူးရှင်။
မတ်တင်ကီထိုက်ပြပြသွားတာပါအခုဆက်လက်တင်ဆက်မယ့်မြမဒီမိုကရေစီရေးရာဆွေးနွေးကမှာလေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတီကို VOA ကဒေါခင်ဆိုးဝင်းနေပြည်တော်မှာတွားရောက်တွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုထုတ်လွှင့်ပါပါရှင
်အခုကျွန်တော်ဒီအခြေအနေကိုလေ့လာရတဲ့လောက်ပေါ့နော်ဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့ရွေးကောက်ပွဲကျင်းပမယ့်နေ့လည်းကြေညာပြီးသွားပါပြီနိုဝင်ဘာလ10ရက်နေ့မှာနောက်ပြီးတော့ဒီနိုင်ငံရေးပါတီအသီးသီးတွေတတိပုဂ္ဂလတွေသူတို့ရဲ့နာမည်ကြီးစီးရင်လည်းတင်သွင်းပြီးသွားပါပြီဟိုနောက်ဆုံးပိတ်စီးရင်ပိတ်ပြီးသွားပြီပေါ့နော်အဲ့တော့တခုသိချင်တာကအခုဒီနိုင်ငံရဲ့အခြေအနေရပေါ့နော်ဒီလုတ်ပိုင်ခွင့်နဲ့ဒီတာဝန်တွေမှာပါတဲ့အထက်ကနံပါတ်6ကဒီတဘာဝဘေးအန္တရာယ်ကြောင့်ဖြစ်စီနောက်ပြီးတော့နေမြေလုံခြုံရေးအခြေအနေကြောင့်ဖြစ်စီပေါ့နော်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့မဲဆန္ဒနေမြေတွေမှာရွေးကောက်ပွဲကိုရွှေ့ဆိုင်တာပယ်ဖျက်တာလုပ်နိုင်ပါတယ်ဆိုတော့အဲ့လိုမျိုးအခြေအနေနဲ့ကိုရင်ဆိုင်နေရပါလား
အဲ့ဒီ issue ကခုနပြောသလိုပဲနှစ်ချက်ပေါ့လေတစ်ကတော့တဘာဝဘေးအန္တရာယ်တော်မလို့ကောနောက်နေမြေလုံခြုံရေးအခြေအနေတော်ကောနော်ခုလောလောဆယ်ပြောမှဆိုတဘာဝဘေးအန္တရာယ်ကြောင့်ပေါ့လေအဲ့တော့အခုလည်းပဲကျွန်တော်တို့မြန်မာနိုင်ငံမှာတော့တော်တော်များများရည်လွယ်မှုအတန်ခံလိုက်ရပါတယ်ခံလိုက်ရတဲ့ကြောင့်အခုတော့ရည်တော့ပြန်ကျသွားပြီပေါ့အခုပြန်လဲထူထောင်ရေးလုပ်ငန်းတွေတည်ဆောက်ရေးလုပ်ငန်းတွေလုပ်နေရပါတယ်ကျွန်တော်တို့မဲယုံပါပဲမဲယုံရင်အများစုကတော့ကျောင်းထဲမှာကျွန်တော်လုပ်ဖို့ရှိပါတယ်အခုကျောင်းတွေပြန်ကောင်းသွားပြီဆိုတော့မဲယုံလုပ်ရပါတယ်မရဘူးဆိုလို့ရှိရင်ကျွန်တော်မဲယုံအတွက်ကျွန်တော်ခွင့်ပြုငွေလေးက3000ဆိုရှိပါတယ်သူတို့နဲ့မေယုံဆောက်ပြလိုက်ရင်မေယုံကဖြစ်တော်မှာဖြစ်တဲ့ကြောင့်ဒါမဲပေးလို့ရတော့ပါပြီ တော်တော်လူတွေစိတ်တက်အခြေအနေလေးပေါ့နည်းလူတွေလည်းပဲအဲဒီကိုဆုံးရှုံးသွားတာတွေ
စိတ်တန်ရာ
တွေစိတ်တက်စိတ်တန်ရာတွေရှိနေတော့ဒါတွေလူလူများတက်တောင့်တက်တာများရှိပါမလားဒီလိုကျွန်တော်တွေးမိပါတယ်တော်တော်လေ88ရက်လောက်ဆိုရင်တော့ပြောရင်တော့အကြမ်းဟဲ့လားနှစ်လကျော်လောက်မှာတော့လူတွေစိတ်ချမ်းသာသွားနိုင်တယ်စိတ်တွေလည်းပြေပြောက်သွားနိုင်တယ်ကျွန်တော်ထင်ပါတယ်အဲကြောင့်ပြောမယ်ဆိုရင်တော့ယနေ့ဖြစ်ပေါ်နေတဲ့သဘောပေးရတဲ့အကြောင်းတော့အရှိစမ်းစရာမရှိပါဘူးအဲ့နမီလုံးရဲ့ချင်းနေရာလည်းပဲကျွန်တော်ကဟိုဒါတိတ်တိခိုက်မဲ့ချင်းနေမရှိပါဘူးဟိုကျွန်တော်တို့ကတော့ပြောရင်တော့ဟုတ်လားဟို2010တုန်းကလည်းပဲပြောကြည့်ဆိုရင်တော့ငါးမြို့နေပါပဲအဲဝါဒေသမှာရှိတယ်ငါးမြို့နေပဲကျွန်တော်တို့ကရှက်ဆိုင်လိုက်တာရှိပါတယ်ကျန်တဲ့နေရာတွေကတော့ကျွန်တော်မဆိုင်ပါဘူးအဲ့တော့ခုကျန်တဲ့နေရာလည်းဒီနှစ်မှာလည်းအထူးတူပါပဲကျွန်တော်ဘက်ကတော့ဖြစ်နိုင်သမျှဖြစ်နိုင်သမျှဆိုပါလေလို့မေးရင်တော့တိတ်ကတော့ကျွန်တော်ကော်မရှင်ဖွဲ့ခွဲရှိမယ်နှစ်ကမက်ဆေ့ရမယ်တော့ကနရေကောက်ပွဲမင်းဖွင့်ပြီးကျင်းပနိုင်မယ်ဆိုတဲ့တည်သားမျိုးစုံတော့ကျွန်တော်ကျင်းပပေးတော့မှာပါအဲဒီနေရာမှာကျွန်တော်တို့ကအဲ2010နမူနာတိုက်မှာပဲမြို့နဲ့တမြို့နဲ့မှာကျေးအုပ်စုတရားရှိတဲ့ဆိုကြပါစို့20ကမကျင်းပနိုင်ဘူးဆိုအဲ20ပဲချန်ထားပါမယ်ချန်ထားပြီးကျန်တဲ့80ပုံယူတော့ပြည်သူလူထုရဲ့ကိုယ်စားလှယ်တွေရွေးပြီးတော့ရေကောက်ပွဲတမြောက်တော့ပါမယ်ဖြစ်မြောက်လုပ်ပြီးတော့ပါမယ
်ဟုတ်ကဲ့ပါအခုလောလောဆယ်ဒီကိုကန့်ဒေတာပေါ့နော်လောက်ကင်ဒေတာမှာစစ်အုပ်ချုပ်ရေးထပ်ပြီးတော့တက်တန်းတိုးလိုက်တာကြားရပါတယ်အ
ဲ့
တော့အဲ့လိုမျိုးဒေတာတွေမှာကိုရေကောက်ပွဲကျင်းပဖို့ဖြစ်နိုင်ပါမလားရှင
်ဟိုကျွန်တော်ဖြစ်နိုင်ပါတယ်ဘာကြောင့်လဲဆိုတော့ဒါလည်းပဲကျွန်တော်ဟို press ဒီ release လုပ်တဲ့အချိန်မှာကျွန်တော်တခါလည်းပြောခဲ့ပူပါတယ်ဟိုတော့ကဖြစ်တဲ့ကအချိန်တော့ကိုကဒေတာကတော့လောလောဆယ်အချိန်ကြီးရတော့ဖြစ်နိုင်ဘူးလို့ပြောပါတယ်နောက်အေးသွားရင်တော့ဖြစ်ပါမယ်လို့ကျွန်တော်ဒီလိုပဲပြောလိုက်ပါတယ်အဲစစ်အုပ်ချုပ်ရေးကျညာပြီးနောက်ပိုင်းမှာထိမ့်သိမ့်လိုက်တဲ့ခါကျတော့တော်တော်အေးချမ်းဖြစ်သွားပါတယ်။အေးချမ်းဖြစ်သွားတယ်ဆိုတာအဲပြောမယ်ဆိုရင်တစ်ချိန်တော့ကျွန်တော်ကွန်ပျူတာဖွဲ့ခွဲတဲ့တောင်မှလာရှုပြောင်းလာတဲ့အချိန်တွေရှိပါတယ်။အေးချမ်းချင်းအေးချမ်းပဲကျွန်တော်လွှတ်လိုက်ပါတယ်။ပြန်လွှတ်လိုက်ပါတယ်။လွှတ်ပြီးကျွန်တော်မက်ဆေ့နေကောင်းနေရှိပါတယ်။အဲကိုလည်းပဲသက်ဆိုင်ပါတီတွေကနေပြီးတော့အဖြစ်မြောက်အောင်ပြပါလို့ပြောကြောက်။သက်ဆိုင်ပါတီတွေလည်းပဲကျွန်တော်ကရွေးကောက်ပွဲအရေးကြီးတယ်တော့မက်ဆေ့ပါပဲ။မက်ဆေ့အားလုံးပါဝင်ရေးပေါ့မက်ဆေ့ပြုစုတယ်မှာဝယ်ဝင်ပူပေါင်းဆွဲကြပါလို့ကျွန်တော်ဒီလိုပဲကျွန်တော်ပြောလိုက်ပါတယ်အဲ့မှာတခုမေးစရာရှိနေပါဘူးတခြားလူတွေမေးကြပါတယ်အဲအခုစေုပ်ချုပ်ကြီးကြီးညာထားတာရေကောက်ဝယ်ကျင်းပလို့ဖြစ်ပါမလားလို့ပြောတော့ကျွန်တော်လည်းရှင်းရှင်းလေးပဲကျွန်တော်ပြောလိုက်ပါတယ်2010ရေကောက်ဝယ်တော့လည်းတက်မလို့ဆိုအောက်ဝယ်တို့ကျင်းပခဲ့တာမဟုတ်လားသိမခဲရမှာဘူးလွတ်လပ်တရားမျှတဲ့ရေကောက်ဝယ်ပြုဖို့တာအဓိကပဲဖြစ်ပါတယ်စေုပ်ချုပ်ကြီးအောက်မှာလည်းပဲသူကျင်းပလို့ရပါတယ်ဆိုကျွန်တော်ဖြေလိုက်ပါတယ်ပြောမယ်ဆိုတော့အကူအညီဒါတော့ဒါရေကောက်ပွဲကျင်းပနိုင်မယ့်အခြေအနေရှိပါတယ
်ဟုတ်ကဲ့ပါခုနကတော့ဥက္ကဋ္ဌပြောတဲ့အထက်မှာမဲစည်းရင်ပါသွားပါတယ်ဒီမဲပေးနိုင်တဲ့လူစည်းရင်ပေါ့လေအဲ့ဒီမဲပေးပိုင်ခွင့်လူစည်းရင်နေစစ်တဲ့အခါမှာတော်တော်များများဝေဖန်တာနေကြရပါတယ်ဟိုဥစ္စာဆုံးသွားတဲ့လူတွေလည်းပါနေတယ်ပေါ့မရှိတဲ့လူတွေလည်းပါတယ်ဟိုရှိနေတဲ့လူတွေလည်းမပါဘူးဆိုပြီးတော့ဖြစ်ပါတယ်အဲ့တော့အဲ့ဒီမဲစည်းရင်အခြေခံပြုစုတဲ့နေရာမှာဒီလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနရဲ့စည်းရင်စရာကိုအတည်ပြုယူတာပါလားဘယ်လိုမျိုးယူတာပါလဲမသိပါဘူးရှင်
ဟိုကျွန်တော်တို့တိုင်းပြည်မှာတော့လေဟိုအခြေခံကောင်းနေအများကြီးရှိပါတယ်အဲစင်းစရာတွေနော်သူရဲ့လထုံလုံးတွေဥတွေတွေအတော်ခြေခံကောင်းနေရှိပါတယ်သို့သော်လည်းကျွန်တော်တို့တွေကမလုကြမကင်ကြတာရှိပါတယ်အဲတခါလေလုတော့လုတယ်နော် update မဖြစ်တာပေါ့နော် update မဖြစ်တာကျွန်တော်ရှိပါတယ်အဲကျွန်တော်တို့ကလည်းတကယ်တကယ်တော့ဥပဒေအညီကျွန်တော်ဆောင်ရတာပါအဲကျွန်တော်တို့တိုင်းပြည်ရဲ့ဒီမင်းစင်းကိုဘယ်လိုကောက်သလဲလို့ပြောတဲ့အခါကျဥပဒေအရပဲကျွန်တော်ပြောခြင်းဖြစ်ပါတယ်မက်ဆင်းကိုပြုစုအောင်မှာရေကောက်ဝယ်ကော်မရှင်မှာဘယ်လိုပြုစုလဲဆိုတော့မြို့နယ်ကိုအခြေခံပြီးရက်ကွက်ကြည့်အောင်ဆိုတာမက်ဆင်းပြုစုပါတယ်ပြုစုတဲ့အခါမှာဘယ်လိုပြုစုလဲဆိုတော့အုတ်ချွေရုံမှာရှိသောလူကြီးစင်းထွေဦးကစင်းရှိပါလူကြီးစင်းရှိပါနဲ့အင်တော်သူစင်းဒါလာဝကစင်းပါပုံစံ30လက်ခေါ်တယ်ပုံစံ66လက်ခေါ်ပါတယ်ဒီဘောမှာကျွန်တော်အခြေခံပြီးတော့18နှစ်ပြည်သူအလုံးကိုအိုက်စင်နာပါတူအားလုံးကျွန်တော်ကူလို့ယူလိုက်ပါတယ်ယူပြီးတော့ဥပဒေရတော့မက်ဆင်ကတ်မယ်ဆိုတာတနိုင်ငံလုံးကြီးညာပြီးတော့မက်ဆင်ကတ်ပါတယ်မက်ဆင်ကတ်တဲ့နေ့မှာလူသားပြည်သူတတိယဖြစ်ပြောမက်ဆန်နာရှင်ပါဘာလို့ ਆ လဲဆိုတော့လာကြည့်ရပါတယ်မပိုင်ရင်ဖြစ်ရပါတယ်မရင်ပြင်ခံရပါတယ်မပါသင့်လာရင်ပဲဖြစ်ပါဆိုတော့ဖုန်း3 4 4ခန်းငယ်ဆိုတော့ကျွန်တော်လုပ်ရပါတယ်အဲ့ဒါမက်ဆင်ကတ်တဲ့နေရာမှာလည်းဘေးမှာကျွန်တော်ပုံစံနှစ်ဟိုမက်ဆင်ပုံစံ1ပါပုံစံနှစ်မှာလည်းအတီလင်းကျွန်တော်ရေးထားပါတယ်မက်ဆင်ကြည့်ပြီးရင်တော့ရှင်းကတ်ရပါတယ်မက်ဆင်ကြည့်ပြီးမပိုင်ဖြစ်ပါ နော်မပါတဲ့လူပိုင်ပဲဖြစ်ပါလီနဲ့မှားနေရင်ကျွန်တော်၄ခါကနေဖြစ်ပါဆိုတော့ဒါကျွန်တော်အတီလင်းကြီးညာထားတာပါအဲ့တော့အခုဖြစ်တော့တဲ့မက်ဆင်ကဘာလဲဆိုတဲ့အခါကျတော့ဒါအခြေခံမက်ဆင်ပါအခြေခံမက်ဆင်ကဘာဖြစ်လို့လဲဆိုတော့ကျွန်တော်ကအဲ2010မှာလည်းပဲမက်ဆင်မမှန်တဲ့အကြောင်းပြဿနာလေးပြင်မှုရှိတယ်2012မှာလည်းပဲကျွန်တော်ကရွေးကောက်ပွဲဘယ်နှစ်ကျင်ကြမယ်အလုပ်မယ်ဆိုတော့ကျင်ကြတဲ့ကွာဖွတ်နှုတ်မှာကျွန်တော်ရေးလိုက်ပါတယ်ပါတီများဟာမိမိမဲဆန္ဒရှင်များမဲဆင်မှာပါရင်ပူပေါင်းဆောင်ရွက်ကြပါလို့ကျွန်တော်ရေးခဲ့ပါတယ်သို့သော်လည်းရွေးကောက်ပွဲနေ့ကျမဲဆင်မပါဘူးဆိုပြဿနာတွေအများကြီးရှာပါတယ်အဲ့ဒီတော့ကျွန်တော်က2015တော့အသေးရေးကြည့်ပါတယ်ရေးသိရေးကြည့်တဲ့ခါကျဒီလိုပြဿနာရှာတာမျိုးကျွန်တော်အဖြစ်မခံရပါဘူးဒီပြဿနာလည်းကြီးထွားသွားရင်မကောင်းဘူးဆိုတော့နောက်ချက်ကလည်းကျွန်တော်ကအထွေရုံကိုထာဝရအားကိုးနေရတာကျွန်တော်မလူကျွန်တော်အာကော်မရှင်လက်ထက်မှာလည်းပဲမက်ဆင်ပိုင်ပိုင်နေနေရှိနေလို့လူတယ်ဆိုတဲ့အတွေးနဲ့ပဲကျွန်တော်ပါလုပ်လဲဆိုတော့အခြေခံမက်ဆင်ကောက်မယ်ဆိုတော့ရန်ကုန်အပါဝင်ပေါ့လေရန်ကုန်ရဲ့ချင်းရဲ့ကချင်မှာသုံးနေရကျွန်တော်ဟိုပိုင် project လုပ်လိုက်ပါတယ်လုပ်ပြီးတော့အဲ့မှာသုံးသပ်ပြီးနောက်ပိုင်းမှာတနင်္ဂနွေလို့ကျွန်တော်ကောက်လိုက်ပါတယ်ကောက်ပြီးတော့မှကျွန်တော်ဒီ2015ထဲမှာ၄ချိန်ကျွန်တော်ခွဲကတ်လိုက်ပါတယ်ဒါပထမဆုံးချိန်ခွဲကတ်လိုက်တဲ့ကောပြဿနာအလုပ်ပဲအာမာရဲဆိုတော့အဲ့အချိန်မှာကျွန်တော်ကြည့်ပါတယ်ဟိုဘယ်နေရာလုံးများလာကြည့်တယ်ဆိုတော့လာကြည့်တာ33ရာလုံးရှိပါတယ်အဲတိုးတော့လည်းပဲအဲ့ရတဖြည်းဖြည်းဖြစ်လာတဲ့ခါကျတော့နောက်ဆုံးမှာတော့50ရာလုံးလောက်လာကြည့်ပါတယ်အဲ့တော့မှားတာတွေလည်းပဲကျွန်တော်ကြည့်တဲ့ခါကျတော့ခုနပြောသူပဲတစ်ကတော့ဟိုစာလုံးပေါင်းမှားတာပေါ့မစာလေးနဲ့စာအမစာလုံးနဲ့စာနဲ့နတ်သားနဲ့စာအမမတ်သားနဲ့စာနဲ့အစရှိတယ်ပြောတကဆလုံးဝမှားတာရှိပါတယ်။နောက်ခါကျဘာမှားလဲဆိုတော့ဟိုကျွန်တော်တို့ကွန်ပျူတာနဲ့တွင်းတာကိုဟိုအနာကျလွှဲတာပေါ့။မောင်မောင်လို့ပြောလိုက်ခါဟိုရိုက်တယ်လို့မောင်အောင်လို့ရှားချာလို့ရိုက်လိုက်တာမျိုးရှိပါတယ်။နောက်ခါကျတော့အထူးတော်များမှားတာတော့မွေးနေပါပဲ
။
ဝေးတက်ကိကဘာဖြစ်လဲဆိုတော့ဟိုမှာအင်းတော်စုစင်းထဲမှာတော့ကျွန်တော်တို့ကခုနှစ်ပဲပါတာ။ရက်လာမပါဘူး။ကျွန်တော်ကွန်ပျူတာမှာဒီဟာလဲ search လုပ်လို့ရတဲ့အချက်တစ်ချက်ပါ။မွေမွေရဲ့မွေနှစ်ကိုရိုက်လိုက်ရင်သူကနောင်ကျရင်ကွန်ပျူတာမှာ online မှာရှာလို့ရအောင်ဖြစ်တဲ့ကြောင်းဒါလေးထည့်ဖို့ဆိုကျွန်တော်တို့ကလည်းတက်ကြည်မှာပါတဲ့ခါကျတော့ session နဲ့ပြီးပြီးသားဆိုပြီးဆိုတော့တိတ်ပြီးရှေ့ရွေးကျွန်တော်မတွေ့တော့ဘူးအဲ36လဆိုတော့ကျွန်တော်လိုထက်လိုက်ပါတယ်အဲ့မှာလဲမွေနေ့တွေမှာတယ်ဆိုအများကြီးပြောကြတာပဲရှိပါတယ်အဲ့နောက်ခါတွေကတော့ကဏ္ဍနေပါတင်းနဲ့ရှင်းနဲ့၃ညနဲ့တင်းနဲ့မှာတယ်ရှိပါတယ်ဆိုတော့ခါကျအဲ့ဒါတွေဖြစ်ပြီးတော့ကျွန်တော်အများကြီးပဲဝေဘာနာပေါ့လေအလုံးလည်းတိပါ30ရာနှုန်းနဲ့80ရာနှုန်းမှားတယ်ကျွန်တော်လည်းပြောပါတယ်ကောင်းပါပြီဥပဒေကကျွန်တော်တို့ကပြည့်စုံရမယ်ကတ်ရမယ်အဲဥပဒေကပဲခင်ဗျားတို့က
ပြင်မှုပြန်လုပ်ရမယ်
ပူပေါင်းဆောင်ရပါအဲ့လိုဆိုအမှန်ဖြစ်မယ်ပေးပါ30ရာနှုန်းမှားတယ်ပေးဆိုလို့ရတဲ့ဒေတာမပြနိုင်ဘူးအဲဒေတာမပြနိုင်တဲ့ခါကျတော့ကျွန်တော်တို့ကတော်တော်ကိုဟိုရင်းပြူအဲ့လိုဆိုတော့ကျွန်တော်ပြောပါမယ်ဆိုကျွန်တော်ဒီမှာနေပြည်တော်မှာကျွန်တော်ပြီးသွားတဲ့ခါကျပြောပြတယ်မဆန္ဒရှင်6သိန်းရှိတယ်လာကြည့်တာနှစ်သိန်းကျော်လာကြည့်တယ်အဲ33%ရှိတယ်ပြင်ထားတာတွေအလုံးပေါင်း7300လောက်ရှိတယ်ဆိုတော့ကျွန်တော်အဲ့လောက်လက်ခံမများပါဘူးဗျာလို့ကျွန်တော်ကတော့ဒါတော့ဟိုလွတ်တော်လည်းမီးတော့လွတ်တော်လည်းကြဒေတာနဲ့ပြန်မှုပါတယ်အဲ့ပြောမယ်ဆိုလို့ရှိရင်တော့ဒါကတော့တနည်းအားဖြင့်ပြောရင်တော့မဲစင်းမှားတယ်ဆိုတော့ကျွန်တော်ဟိုအပြစ်တင်တာပေါ့လေတကယ်တကယ်တော့ကျွန်တော်ကမှားတယ်ဟိုအပြစ်တင်မခံရလို့မပါဘူးကျွန်တော် rely လုပ်ရတဲ့ခွေရလေအပိမဖြစ်ရမှာမှာပဲအဲဒါဆိုလည်းပဲကျွန်တော်မှားတာကိုအမှန်နဲ့ပူပေါင်းဆောင်ရလိုက်မဲစင်အမှန်ကျွန်တော်ရတော့ပါမဲစင်အမှန်ကြီးကကျွန်တော်ရှိရောင်းကျွန်တော်ကဒီမိန်းဆာပါထဲမှာထည့်မှာပါကျွန်တော်မိန်းဆာပါထဲမှာအခုဆိုမဲဆန္ဒရှင်ပေါင်း31တန်းကျော်32တန်းနီးပါးရှိပါတယ်အခုဆိုရင်ကလေးဘက်မှာဒါဟိုရည်ကြီးတော့တဲ့ကြောင့်မဲစင်တွေပါတော့တယ်မှတ်ဖို့နေပါတော့ကျွန်တော်မှတ်ဖို့နေကျွန်တော်တို့မဲစင်ရှိပြသားပါဆိုတော့ဒီလိုလေးလည်းကျွန်တော်ပြောခဲ့တာရှိပါတယ်အပြန်ကောက်မယ်ဆိုရင်တော့ပြစ်တင်တာတွေကတော့ခုနပြောလေဟိုတကွတာဝန်ရှိအခွင့်အရေးရှိသူတာဝန်လည်းရှိပါတယ်အဲကျွန်တော်ဘက်ကဟာလာသူမဲပေးပယ်ခွင့်ရခြင်းနဲ့အခွင့်အရေးရခြင်းမဲဆင်းလာကြည့်ပြီးတော့အမှန်ဖြစ်အောင်ဒါလုပ်ဖို့
တ
ူတူပါလေတာဝန်ရှိတယ်အဲ့တော့အခွင့်အရေးပဲပြောတော့တာဝန်မပါတဲ့ခါကျတော့တော်တော်များများဟိုရင်ပြပါတယ်အဲကျွန်တော်တိုင်းမှာလည်းဒါလေးကအားနေပါတယ်ကျွန်တော်တို့ကလည်းတသောင်လုံးမှာလည်းဒီအဲဆိုရှယ်ဒစ်စနစ်မှာလည်းလိုပဲဟိုလှုပ်လာတဲ့ခါကျတော့နေရာတွေကမှာအစိုးရတာဝန်လိုပဲထင်နေပါတယ်။အဲတကယ်တကယ်တော့ကျွန်တော်နဲ့ဒေါသပြည်သူနဲ့နော်အဲခုနပြောဟိုအခွင့်အရေးရှိသူတာဝန်ကိုလည်းအဲပူပေါင်းဆောင်ရွက်လာရင်တော့ဒါအဆင်ပြေတော့မှာပါ။ပို့ပြီးတော့ကျွန်တော်ဝါနေဖို့ကောင်းတာဟလာ ဒါကျွန်တော်တို့ကတော့ယူသားသားဆိုတော့လည်းမတွေးမိပါဘူးအဲသို့တော်လည်းချုပ်ပါတီတည်းမဲစင်အမားကြီးဖြစ်ပြီးတော့မဲပေးခွင့်နေမရတော့ဘူးမဲပေးခွင့်မရတဲ့ကြောင့်သူတို့ပါတီရှုံးသွားမယ်မဲစင်နဲ့ညစ်မယ်ဆိုပြောရခဲ့ကျွန်တော်စိတ်မကောင်းဖြစ်ပါတယ်ဒါကြောင့်လည်းကျွန်တော်ဟုတ်လားဘယ်လိုပဲဖြစ်နေဒါပါတီတွေပါတီမှာစီးစီးဆိုတဲ့ပုံကုမျိုးတွေကတော့ဥပဒေတော့သူနားလည်နေဖို့လိုပါတယ်ဒါလည်းကျွန်တော်လည်းဥပဒေကိုပြောပြရပါတယ်မဲစင်မှာနော်ဟိုပါဖို့လိုပါတယ်ဒါသင်းစားတွေမှာထည့်ထားပါတယ်ဒီစာသားလည်းကျွန်တော်ကိုယ်တိုင်ရေးတာပါအဲသို့တော်လည်းပဲမဲစင်မှားယုံနေပြီတော့မပြောဘဲမဆုံးရှုံးပါဘူးမကန်ကြောင်တယောက်သောသူကအထောက်ထားတယောက်သောသူဆိုတာတခြားလူလည်းမဟုတ်ပါဘူးကျွန်မဲယုံတည်ယုံမှာဆိုရင်မဲယုံမှုကတော့ဝန်တန်းဖြစ်ရမယ်ဆိုတော့ကြောင့်တခြားနေရာဆရာဆရာမဖြစ်ချင်းဖြစ်နိုင်တယ်ဒုတိယမဲယုံမှုကဖြစ်နိုင်သမျှဝန်တန်းဖြစ်ပြီးတော့ကျန်တာတော့ဒေသကနေဖြစ်ရမယ်ဆိုတော့တဲ့ကြောင့်သူကလည်းဖြစ်တော့ဖြစ်နိုင်သူကကျန်တဲ့အလုံးမအလုံးမဲယုံတည်ယုံမှာဆယ်ယောက်လောက်ရှိပါတယ်အဲမဲစင်စစ်စေးတဲ့လူမဲနဲ့မထုတ်ပြီးတဲ့လူတို့လုံညူကြီးတို့အစရှိတယ်ပေါ့လေမင်းတူးတဲ့လူဒါတွေအလုံးဆယ်ယောက်လောက်ရှိပါတယ်အဲ့ဒါတွေကဘာလဲဆိုတော့အဲ့ရက်ကုန်တဲ့ကျောက်အုပ်စုမှာရှိသောအဲ့မဲစင်နဲ့မှာပါတော်သူတွေကယုံကြည်စိတ်ချသူခံထားတာဆိုလိုတာချင်းချင်းသိနေတယ်လူတွေပေါ့ဟာလာဥမာကျွန်တော်ကလာတယ်ဥတည်ရေးဆိုမှားနေတယ်ဆိုကြပါစို့ဥတည်ရေးမဟုတ်ဘဲနဲ့ကျန်တဲ့တွေမှန်ပြီးတော့အမိမားနေတာဟာဒီလူရဲ့ဥတည်ရေးပါဆိုရင်ကျွန်တော်ပြင်ပြီးတော့မဲပေးခွင့်ရှိပါတယ်အဲကြောင့်ကျွန်တော်ဆိုလိုချင်တာတော့လည်းမဲစင်းတော့ပါဖို့အရေးကြီးတယ်နော်ပါဖို့လာကြည့်ရမယ်နော်ပါအောင်လုပ်ရမယ်မဲစင်းမှားတာကျွန်တော်တို့အတွက်ပြဿနာမဟုတ်ပါဘူးမဲစင်းမှားတာမှန်ကန်ကြောင်းတယောက်သောသူကအဲမှာရက်ကုန်တဲ့ကျောက်အုပ်စုကော်မရှင်ဖွဲ့ခွဲရလဲရှိတယ်အုပ်ချုပ်ရေးဖွဲ့လည်းရှိတယ်ခုနကပါတီတွေရွေးကောက်ခံတဲ့ပုဂ္ဂိုလ်တွေမဲယုံကိုယ်စားလှယ်ဆိုတော့တယောက်အခုမဲယုံကိုယ်စားလှယ်ဆိုတော့တယောက်မဲယုံနေမှာရှိပါတယ်အဲ့ဒီပုံကိုရရပြောပြလာဟာသူကဟုတ်ပါတယ်ဘယ်အိမ်မှနေတာဆိုလို့ရှိရင်ကိုကျွန်တော်တို့ကကျွန်တော်တို့ပုံစံ7နှစ်ဆိုရှိပါတယ်မဲယုံမှာအဥတီဟာအဖေနာမည်ဥမောင်မောင်အစားဥစံတင်ဟုပြင်စီမဲပေးခွင့်ပြုလိုက်သည်ဆိုတာကျွန်တော်မှတ်တမ်းတော့တင်ထားပါတယ်ဒါကဥပဒေပါအဲ့တော့ကျွန်တော်တို့ဘက်ကပြောရင်တော့မဲစင်းနဲ့ပတ်သက်ပြီးတော့အမျိုးမျိုးတော့ပြောကြတာပေါ့လေအမျိုးမျိုးပြောရတဲ့အခါကျတော့ကျွန်တော်ဘက်ကတော့ကျွန်တော်တို့ကပူပေါင်းဆောင်ရွက်နောက်ပိုင်းတော့လေလူသားပြည်သူများတော်တော်လေးသဘောပေါက်လာပါတယ်ဘူဘောဆောင်ရလာတဲ့အတွက်ကြောင့်ကျွန်တော်မှမဲဆင်းတော့အမှန်ရှိပါပြီ။နောက်မကြမီကတ်မဲ့ final မဲဆင်းမယ်ဒီကကတ်တော့ final ပါ။ဒီမှာကျွန်တော်ဘူဘောဆောင်ရလာရင်တော့ကျွန်တော် main server ကြီးထဲမှာဒါမဲဆင်းအမှန်တွေရောက်သွားပြီ။ရောက်လို့ရှင်တော့ရောက်ကောပြီးတော့ online ကြည့်အောင်ကျွန်တော်လုပ်ပါမယ်။ဒီရဲ့လုပ်ငန်းတော့ကျွန်တော်ခရက်ရထားပါတယ်။မဲဆင်းမှန်ကန်ရဖို့လုပ်ထားတယ်။ပြီးရင်ကျွန်တော် online ကြည့်ဖို့ဟိုတုန်းကတော့ကျွန်တော်ရန်ကုန်မှာဆန်းခဲ့ပါရန်ကုန်မှာလည်းကြည့်လို့ရတဲ့အခြေအနေရှိပါတယ်။နောက်ပိုင်းကျရင် online ကြည့်ပါမယ်အစင် check လုပ်လို့နေလို့ရတယ်ဥပမာကျွန်တော်နေပြည်တော်ကနေပြီးတော့ဥပမာဆိုကြပါဦးရန်ကုန်ပြောင်းသွားရင်ကျွန်တော် message ပြောအောင်ပါအဲ့ဒါကိုကျွန်တော်နာမည် search ရိုက်ပြီးတော့ share လိုက်လို့ရှိရင်ရန်ကုန်ပြောင်းလားမပြောင်းဘူးလားသိမယ်မပြောင်းသေးရင်တော့တောက်ဆူအောင်မှာကျွန်တော်ရန်ကုန်ပြောင်းပြီကျွန်တော်ရှိမှအရင်ပြုစားနောက်ကြားပြရေကောပဲလို့ဘာလို့လို့ကျွန်တော် message အမှန်ဖြစ်နေနောက်ကျွန်တော်ဟိုအုပ်ချုပ်ရေးုံနဲ့တော့အကူအညီလိုရမလို့ဒီဟာတွေတည်းရည်ရွယ်ပြီးတော့ကျွန်တော်လုတ်လိုက်တဲ့ဟာအခြေခံ message မှာလူသားပြည်သူများပူပေါင်းဆောင်ရွက်လိုက်လို့ရှိရင်ကျွန်တော်မင်းစင်နေမှန်ပြီဆိုရင်တော့နောင်တော့ဒီပြဿနာတွေရှိရင်လည်းမရှိနိုင်တော့ပါဘူး။နောင်တို့လည်းကျွန်တော်ကောက်မှာပေါ့။မင်းစင်ကျွန်တော်မိစ္ဆာပဲထုတ်ရိုက်ပြီးကပ်ပြီးလိုက်ပါမယ်။အဲမှိုင်းပြင်းပါ့။ဒါလိုပဲဖြစ်သွားမှာဖြစ်တဲ့ကြောင့်အခုတော့အခြေခံမင်းစင်မှအောင်ဒီရွေချက်သည်နောင်ကပ်မဲ့မင်းစင်မှအောင်အဲရွေချက်သည်မဲပေးတဲ့နေ့မှာမလိုအလားတဲ့ပြဿနာတွေမဖြစ်အောင်ကျွန်တော်လုပ်တာပါ။အရင်ကတော့တော်တော်ပြေးလိုက်ရပါတယ်။
ဒါကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတီကို VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်တင်ဆက်မှာပါလိုင်းဒိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kHz 1905ရူကနေတိုးချဲ့ထုတ်လွှင့်သွားမှာပါရှင်အခုဒုတိယပိုင်းနာရီဘက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါယူကော့ပွဲဆိုင်ရာသတင်းစာရှင်းလင်းပွဲတစ်ခုလုပ်ခဲ့ပါတယ်အဲ့ဒီသတင်းစာရှင်းလင်းပွဲကိုကော်မရှင်ဥက္ကဋ္ဌဦးတင်ရေးကိုယ်တိုင်ဦးဆောင်ပြုလုပ်တာဖြစ်ပြီးရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားစရာကောင်းတဲ့အချက်
တွေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်တွေကိုတုံ့တက်ထားတဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းတုံ့တက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရမှာပါတခါတပတ်အတွင်းကမ္ဘာထူခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့တနင်္လာနေ့နဲ့တိုင်းတင်ဆက်နေတဲ့မအေးသန္တာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီရှင်ရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတီလီတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ VOE ကအပတ်စဉ်ထုတ်လွှင့်ပေးတဲ့အပတ်စဉ်အစီအစဉ်တစ်ခုကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်တစ်ယောက်ကတော့စကိုင်းတိုင်းအထက်ပိုင်းကျွန်းလာမြို့မှာနေပါတယ်ဆိုတဲ့သောရရှင်ဇော်မျိုးရွှေဖြစ်ပါတယ်။မင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ခြင်းနဲ့အတူ VOE ဝိုင်းတော်သားတွေအားလုံးမင်္ဂလာရှိရနေ့ဖြစ်ပါစေလို့ဥစွာဆုတောင်းလိုက်ပါတယ်ဆိုရဲသောရရှင်ကသိပ္ပံနဲ့ဤပညာအပတ်စဉ်တင်ဆက်ပေးနေတဲ့ Anti-Docking မျိုးသက်ထံသို့ပေးစာဆိုပြီးတော့အခုလိုရေးလာပါတယ
်ကျွန်တော်သိကျင်တဲ့သိပ္ပံနဲ့ပတ်သက်တဲ့အချက်အလက်တွေပြီးခဲ့တဲ့နှစ်မတ်လ9ရက်နေ့မှာအီးမေးလ်တစ်စောင်ပို့ပြီး VOE ကိုမေးမြန်းခဲ့ပါတယ်မေးမြန်းတဲ့အချက်အလက်တွေအတော်များများစုံလင်အောင်အစီအစဉ်နဲ့ဖော်ပြပေးလို့ကျေးဇူးအထူးတင်ရှိပါတယ်လို့ပြောချင်ပါတယ်နောက်ပြီး VOE ကအင်တာဗျူးလုပ်တဲ့မေးမြန်းမှုကိုစိတ်ရှည်လက်ရှိဖြေကြားပေးတဲ့ဒေါက်တာပရိသတ်တင်ကိုလည်းကျေးဇူးအထူးတင်ရှိပါတယ်ဗျာ။သိပ္ပံနဲ့ဤပညာအစီအစဉ်အတွက် Anti-Docking မျိုးသက်ကိုလည်းကျေးဇူးတင်ကြောင်းပြောပြပါစေ။ဒီနေ့အတွက်နောက်ထပ်ကျွန်တော်သိကျင်တဲ့အချက်အလက်တွေကိုလည်းပြောပြပေးပါအောင်။လက်ရှိတိုးတက်နေတဲ့တိုင်းပြည်တွေမှာသိပ္ပံဤပညာနဲ့ပတ်သက်လို့မြန်မာပညာရှင်တွေဘလောက်များများရှိတယ်။ဥပမာ NASA လိုအဖွဲ့အစည်းမှာပေါ့။ယခုလက်ရှိဘလို့တာဝန်တွေထမ်းဆောင်နေကြတယ်။နောက်ပြီးလက်ရှိအခြေအနေရောက်အောင်ဘယ်လိုစူးစမ်းခဲ့ကြရလဲဆိုတာ biography တစ်ခုအနေနဲ့တင်ပြပေးပါလို့တောင်းဆိုချင်ပါတယ်ဗျာ။နှိပညာစာလောင်နေတဲ့မြန်မာပြည်ကလူငယ်အများစုအတွက်အကျိုးရှိမှာတော့အမှန်ပါ။ VOE ဝိုင်းတော်သားအားလုံးပဲကိုယ်စိတ်နှပြကြမှာချမ်းသာကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ဗျာ
။မြန်မာနိုင်ငံကလူငယ်တွေအားကြအတူယူကြစေဖို့အတွက်ကမ္ဘာသိပ္ပံအဖွဲ့အစည်းကြီးတွေမှာတာဝန်ထမ်းဆောင်နေကြတဲ့မြန်မာနိုင်ငံကထူးချွန်သိပ္ပံပညာရှင်တွေအကြောင်းအထောက်ပတ်တိသတင်းလေးတွေတင်ဆက်ပေးပါဆိုပြီးတော့တော်ရရှင်ကျွန်းလှကဇော်မျိုးရွှေတောင်းဆိုလာပါတယ်ရှင်။ VOE ကထုတ်လွှင့်တင်ဆက်ပေးနေတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့တော်ရရှင်နဲ့တုံ့ပြန်လာကြတဲ့အစာတွေကိုအခုဆက်ပြီးတော့ပြောပြပေးကြပါမယ်။ကျမတို့ဒီတောက်ကြနေ့၄ရက်နေ့တုန်းကတင်ဆက်ပေးထားတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံကရေဘေးကကလေယာစိုက်ပျိုးရေးလုပ်ငန်းတွေကိုအကြီးအကျယ်ထိခိုက်နေပြီလို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပြောကြားလိုက်ပြီးတော့ရေဘေးဒုက္ခရောက်ခဲ့ကြတဲ့လေသမားတွေရဲ့ပြန်လည်ထူထောင်ရေးအတွက်အကူအညီအလင်းအမြန်ပံ့ပိုးမပေးရင်တော့မြန်မာနိုင်ငံမှာစားနပ်ရိက္ခာလုံလောက်မှုအလားအလာနည်းလိမ့်မယ်ဆိုပြီးတော့တတိပေးလိုက်တဲ့သတင်းကိုကျမတို့ VOE ကတင်ဆက်ပေးတာနဲ့ပတ်သက်ပြီးတော့သောရရှင်မောင်မင်းကြီးသားဆိုတဲ့သောရရှင်ကအခုလိုမျိုးသူ့ရဲ့အမြင်ကိုတုံ့ပြန်ရေးသားလာပါတယ်
မြို့တွေရွာတွေလယ်တွေကနေရာပြောင်းရွှေ့သင့်ပါတယ်ဒီရေဘေးကတခါတည်းနဲ့ပြီးမှာမဟုတ်ပါဘူးတစ်တော့ပြုံးတိမှုဂေဟာစနစ်ပျက်စီးမှုတွေကြောင့်နောက်နှစ်တွေမှာလည်းဒီလိုဘေးစိုးတွေထပ်ထပ်လာဖို့ရှိနေပါတယ်ရေလွှမ်းနိုင်တဲ့နေရာတွေကိုစွန့်ပစ်ထားခဲ့ကြမှာပဲဘေးကင်းလုံခြုံမှုရနိုင်မှာပါ။စိုက်ပျိုးရေးနဲ့တခြားစီးပွားရေးလုပ်ငန်းတွေလည်းတည်ငြိမ်နိုင်မယ်။နောက်ပြီးဒီလိုသာမြစ်ကြောင်းတွေခဏခဏရေတက်နေရင်မြမစိုက်ပျိုးရေးလုပ်ငန်းကိုအကြီးအကျယ်ထိခိုက်လာနိုင်ပါတယ်။ဒီအခြေအနေအားရေရှည်မှာစိုက်ပျိုးရေးကိုအခြေခံ၍ဆိုတဲ့တရားသေးစုတ်ကင်ထားတဲ့နိုင်ငံတော်စီးပွားရေးမူဝါဒကိုလည်းပြောင်းသင့်ရင်ပြောင်းရပါလိမ့်မယ်။
မောင်မင်းကြီးသားဆိုတဲ့သောရရှင်ကကျမတို့မြန်မာနိုင်ငံကရေဘေးကနဲ့ပတ်သက်ပြီးတော့ဘလို့ထိခိုက်ပျက်စီးမှုတွေရှိလဲဆိုတဲ့ VOE ကသတင်းတင်ဆက်မှုပေါ်မှာတုံ့ပြန်ပြီးရေးသားလာတာပါ။ဥပညာဆိုတဲ့သောရရှင်ကတော့နိုင်ငံတကာကကယ်ဆယ်ရေးပစ္စည်းတွေကိုဘယ်ရောက်နေပြီလဲ။ပြည်သူတွေလက်ထက်ရောဘလို့ရောက်သွားလဲဆိုတဲ့အကြောင်းတွေလည်းသတင်းတင်ပြပေးပါအောင်ဆိုပြီးတီသောရရှင်တောင်းဆိုလာပါတယ်။ပြခဲ့တဲ့တောက်ကြနေကပဲတင်ဆက်ပေးခဲ့တဲ့နောက်ထပ်သတင်းတစ်ပုဒ်ဖြစ်တဲ့မြမကုံသွေးရေလုံငွေပြမှုကအမေရိကန်ဒေါ်လာတန်း2000လောက်ကွာဟနေတဲ့အချိန်မှာနိုင်ငံတော်မှာရေဘေးကြောင့်အစားနဲ့ရိတ်ခါဖူလုံရေးရည်ရွယ်ချက်နဲ့ခိတ္တဆိုင်းငံ့ထားတဲ့စံပြပတင်ပို့မှုကိုဒီသတင်းပတ်အတွင်းမှာပြန်ပြီးတော့
လုံဆောင်တော့မယ်ဆိုတဲ့သတင်းကိုတော့ Facebook မှာသောရရှင်တချို့တုံ့ပြန်ရေးသားလာပါတယ်။စိုးတန်းဆိုတဲ့သောရရှင်က
တပိုင်းတနိုင်တောင်သူတွေအတွက်ဆိုတာမဖြစ်နိုင်ပါဘူး။နှစ်စဉ်စဘာပေါ်ချိန်ကာလဝန်းကျင်မှာစဘာဈေးကဈေးကြေယုံသာပေါက်တာပါ။ဒူလောင်ဈေးကစားနိုင်တဲ့လက်ကြီးကုန်သည်ကြီးတွေစံစဘာအထူးပြုကုမ္ပဏီတွေလောက်သာနှစ်စဉ်တစ်တိုင်စီးပွားတိုးတက်ကြီးပွားကြတာပါ။90ရာခိုင်နှုန်းတောင်သူတွေကဒုံရင်းကဒုံရင်းနဲ့ထမင်းနှက်မှန်အောင်တောင်မနေ့လောက်ကန်စားတောက်နေကြရတာပါတောင်သူတွေလက်ထဲစဘာမကြံချင်းခုလိုမိုးရင်းကာလာတွေမှာဘဲတောင်သူကရောင်းဖို့စဘာလက်ကြံကင်ထားနိုင်လို့လေထီရောက်တဲ့အဖြေတွေရှိနေရသားနဲ့အဖြေမထုတ်ကြတာပါဗျာ
တကယ်စိုက်ပြောတဲ့အောက်ခြေတောင်သူတွေအတွက်ကဘာမှအကျိုးအမြတ်မရှိပါဘူးလို့ဒီသောရရှင်ကရေးလာပါတယ်ကိုပေါ့ဆိုတဲ့သောရရှင်ကလည်းဒီသောရရှင်စိုးတန့်လို့ပဲတကယ်တမ်းလယ်သမားတွေကငွေကြေးအင်အားမရှိတဲ့အတွက်ကြောင့်မလို့အကျိုးခံစား권လည်းမရပါဘူးဆိုပြီးတော့အခုလိုမျိုးသူ့ရဲ့အမြင်ကိုရေးလာပါတယ်
။လယ်သမားတွေအတွက်စတင်ပို့권ပေးတယ်တဲ့မသိတဲ့သူဆိုရင်သူတို့ကိုရှစ်ခိုးလောက်တယ်။ကုန်တယ်တွေအကျိုးရှိအောင်စဘာမပေါ်ခင်ဈေးကွက်ပေါက်ဈေးနဲ့ထုတ်ရောင်းစဘာပေါ်လာတော့အောက်ဈေးနဲ့ချဝယ်ဒီလိုကုန်တယ်အသင်းမျိုးကစဘာဈေးကွက်ကိုချဲလဲနေတဲ့ရွေးကတော့လယ်သမားတွေဘဝအောက်ကျနေအောင်မှာပဲဗျာ။
ဒါကတော့မြန်မာနိုင်ငံမှာတကယ်ထွန်ရက်ဆိုင်ပြနေတဲ့လယ်သမားတွေအခွင့်အရေးတွေဆုံးရှုံးနေကြရတဲ့ပုံကိုဒီသောရရှင်တွေရေးပြီးတော့ပြောလာတာပါ။ကိုပိုင်မြင်တွေကိုထုတ်ဖော်လာတဲ့သောရရှင်တွေရဲ့အစားတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်ရှင်။အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလီတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါမယ်။ Billboard Hot ဖြစ်ဆုံးတင်းနံပါတ်100အစီအစဉ်မှာနံပါတ်4အဆင့်ကိုရောက်နေတဲ့သတင်းလေးပဲဖြစ်ပါတယ်။ The Weeknd အဖွဲ့တည်ဆိုထားတဲ့ The Hill ဆိုတဲ့သတင်းလေးကိုထုတ်လွှင့်ပေးကြပါမယ်။ဒီသချင်းကိုတည်ဆူထားတဲ့ The Weeknd အဖွဲ့ကပဲနံပါတ်1ရောက်နေတဲ့ Can't Feel My Face ဆိုတဲ့သချင်းကိုလည်းတည်ဆူတာဖြစ်ပါတယ်။သူတို့ကတေးနံပါတ်100ရဲ့ထိတ်ဆုံးနံပါတ်1ကနေတက်ဆယ်စီးရင်မှာသူတို့ရဲ့သချင်းနှစ်ပုဒ်ဝင်နေတာဖြစ်ပါတယ်။ VOE တချစ်သူတွေနားဆင်ခံစားကြည့်ပါအောင်နော်။ Your man on the road he doing promo You say keep our business on the low low I'm just trying to get you out the friend zone Cause you look even better than the photos I can't find your house, send me the info Driving through the gated residential Find out I was coming, sent your friends home Keep on trying to hide it, but your friends know I only called you when it's high ဒီဆိုထားတဲ့ The Hill ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါအခုတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့အစာတွေတကအစာတစောင်းကိုဖော်ပြပေးကြပါတယ်ဇူလိုင်လတွေက VOE ကိုရေးလာတဲ့သောရရှင်ရဲ့အစာပါဒေါအောင်ဆန်းစုကြည်ကိုလေးစားယုံကြည်ချစ်ခင်သလိုအမေရိကန်ပြည်အောင်စုက Hillary Clinton ကိုလည်းလေးစားချစ်ခင်သူဖြစ်ပါတယ်ဆိုတဲ့သောရရှင်ကအမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာအမေရိကန်အမျိုးသမီးအောင်ပွဲရသွားပြီးတဲ့နောက်မှာဒီစာကိုရေးလာတာဖြစ်ပါတယ်
အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာအမေရိကန်မျိုးသမီးဘောလုံးအသင်းအနေနဲ့အနိုင်ရဘိုးဆွဲအောင်ပွဲခံသွားတာကိုအမေရိကန်ပြည်သူတွေနဲ့အတူဝမ်းသာဂုဏ်ပြုပါရတယ်။ ဒီအမျိုးသမီးဘောလုံးအသင်းအောင်ပွဲကြီးဟာအမျိုးသမီးတမရလောင်းကြီးရဲ့မင်္ဂလာနမိတ်ကြီးပါ2016ရွေးကောက်ပွဲမှာတမရလောင်းကြီးရဲ့နောက်ဆုံးမဲဆွယ်ဆေးရုံသွားတဲ့တဲ့မှာသိလိုက်ရတာတမရလောင်းကြီးရဲ့ဘဝဆိုတဲ့နိုင်ငံရေးတမရကတော်ဘဝအမတ်ဘဝနိုင်ငံရေးသမားဘဝနိုင်ငံခြားရေးဝန်ကြီးဘဝတွေနဲ့ပင်ကိုအကြီးအချင်းတွေကြောင့်အမေရိကန်ပြည်သူတွေအတွက်တမရကြီးဖြစ်တဲ့လို့အနိုင်ရအောင်ပွဲခံလိုက်မယ်လို့လည်းယုံကြည်မိပါတယ်အမေရိကန်ပြည်သူတွေအနေနဲ့လည်းမှန်ကန်တဲ့ရွေးချယ်မှုတွေလုပ်နိုင်ကြလိမ့်မယ်လို့လည်းယုံကြည်ပါတယ်တမရကြီးဖြစ်သွားရင်လည်းမြန်မာပြည်ကိုလာခဲ့ပါအောင်လို့မြန်မာပြည်သူတွေကရင်ထဲအသေးသေးနှလုံးသားထဲကနေဖိတ်ခေါ်ပါတယ်ပြည်သူတွေချစ်တဲ့ဒေါန်ဆန်းစုကြည်ကတော့တမရဖြစ်နိုင်မဖြစ်နိုင်ကတော့ဘောလုံးလိုပဲဘာမှဆိုပြောင်းလဲဖြစ်ပေါ်နိုင်တယ်လို့အမှတ်မထင်တာတွေလည်းဖြစ်နိုင်တတ်ပါတယ်ဘယ်သူမှအတိအကျမပြောနိုင်သေးပါဘူးဒါကြောင့်အမေရိကန်အမျိုးသမီးဘောလုံးအသင်းနဲ့အတူအမေရိကန်တမရကြီးဖြစ်ပါစေလို့ဆုတောင်းမြတ်တာပို့သလိုက်ပါတယ
်ဒါကတော့အမေရိကန်ပြည်ထောင်စုမှာလည်းဟီလရီကလင်တန်တမရနေရာကိုမဲနိုင်ပြီးတော့ဆုခွနိုင်ပါစေဆိုပြီးတော့ဒီသရရှင်ရေးလာတာပါသရရှင်ရဲ့ပေးစာတွေကိုပြန်ချပေးတာဒီမှရင်ရက်ချင်ပါတယ်နော်ဒီတောင်းလာတဲ့သရရှင်တွေကိုလည်းနောက်ပိုင်းမှာဆက်ပြီးလည်ပေးပါမယ်ရှင်ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုဆက်ပြီးတည်တောင်းလာတဲ့သောရရှင်ကိုအလှည့်ပေးခြင်းပါတယ်ရှင်။ကျွန်တော်ချင်းမာဆိုတဲ့သောရရှင်ဘိန်းခိုကတော့ဖီယိုကိုဘလို့ဆက်သွယ်ရမလဲဆိုတာမသိလို့တငငချင်းတက်ကပြောပြတော့မှတချင်းလေးတောင်းချင်လို့အခုလိုဆက်သွယ်လိုက်ပါတယ်ဆိုပြီးတော့စာရေးလာပါတယ်အီးမေးလ်ပို့လာတာပါကျေးဇူးပြုပြီးတော့ VOA မြန်မာပိုင်းကကျွန်တော်စာကိုလက်ခံရမယ်ဆိုရင်တော့တချင်းလေးတစ်ပုဒ်နဲ့ပြန်ချပေးပါရဲ့တချင်းနာမည်က waiting for you ဖြစ်ပြီးတော့တီးဆိုသူရဲရင်အောင်ဖြစ်ပါတယ်တဲ့ဟုတ်ကဲ့ပါဒီပထမဦးဆုံးစာဘလို့ရေးရမယ်ဆိုတာမသိလို့တငငချင်းတယောက်စီမေးပြီးတော့အီးမေးလ်ရေးပို့လာတဲ့သရရှင်ဘိန်းခိုတောင်းဆိုထားတဲ့တချင်းလေးကိုမြစ်တာအတီလက်ဆောင်ထုတ်လွှင့်ပေးခြင်းပါတယ်ရှင်ရဲရင်အောင်တည်ဆူထားတဲ့ waiting for you ဆိုတဲ့တခြင်းလေးကိုတီးတောင်းတဲ့ဒီသောရရှင်ဘိန်းခိုရောတစ်ချစ် view ရေသောရရှင်နေအားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။နင်ပြောပါစေငါဆူတောင်းပေတကယ်ဆိုရင်ငါနင်လို့ခြင်းစရာမဟုတ်ဘူးဟဲ့ငါပေးတဲ့ချစ်တွေကကြောညာလေးတစ်ခုလိုပါZaland bong ye thwe la le phit twa Nin khong na na ma ho pu he Nin lo jin na re mi u nai chain ma khana tong le O mu mya te chain ma na ha thi ka le phit twa Nin mo dait te chain chaung ne ma tha Wa ga nin si ma pi ta at na tha Min lo na Chadiosima Ngam yolin kere Nili nya Waiting for you Waiting for you Nima chite nga yama Teja na da kuro shida Ngaha nindyo dwe so la minjiwa Waiting for youMa ye to tare suddenly ga waiting for you
ရဲရင်အောင်တည်ဆွထားတဲ့ waiting for you ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွာတွေကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
သူပြမလာမှာ
nên thì ta là ya nhớ đồ yang u chang chang phong san nên mà lâu san nè tu lê nào đi học xí mà ngà ga nên chi mà ba
မေးသနာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ပြီးတဲ့နောက်မှာတော့တော်ရရှင်တွေကိုယ်တိုင်ပါဝင်ဆွေးနွေးကြမယ်။အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်အတွက်ကြိုတင်မိတ်ဆက်ပေးပါရစေရှင
်။အခြေခံလူဝါလောက်စာတွင်းမြင့်ပေးဖို့တောင်းဆိုဆန္ဒပြမှုတွေကြောင့်ဒီလာဇန်းကစပြီးအနေဆုံးလူဝါကတွေကိုအစိုးရကတရားဝင်သတ်မှတ်ပေးလိုက်ပါပြီ။အခုလိုလာစာတွင်းမြင့်သတ်မှတ်ပေးလိုက်တာကြောင့်လူသမားတွေအတွက်စာဝတ်နေရေးနဲ့အလုပ်ခွင်မှာတကယ်ကိုအဆင်ပြေဖို့အတွက်ဘာတွေလုပ်သင့်သေးတယ်လို့ထင်ကြပါသလဲအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါည
အခုတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင်းတော့မှာပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တန်တရားဖြစ်စရာထုတ်ပြန်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင
်ဒီကနေ့စတင်ပါနှစ်ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရန်ကုန်ရုံးခွဲမှာရွေးကောက်ပွဲဆိုင်ရာသတင်းစာရှင်းလင်းပွဲတစ်ခုလုပ်ခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲကိုကော်မရှင်ဥက္ကဋ္ဌဦးတင်ရေးကိုယ်တိုင်ဦးဆောင်ပြုလုပ်တာဖြစ်ပြီးရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားစရာကောင်းတဲ့အချက်လက်တွေ၊တန်တရားဝင်စရာကောင်းတဲ့အချက်လက်တွေကိုလည်းထုတ်ပြန်ခဲ့ပါတယ်။ဘလို့အချက်လက်တွေကစိတ်ဝင်စားဖို့ကောင်းတာလဲ၊ဘလို့အချက်လက်တွေကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့တန်တရားဝင်စရာဖြစ်နေတယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။သတင်းစာရှင်းလင်းပွဲမှာကော်မရှင်ဥက္ကဋ္ဌဦးတင်အေးထုတ်ဖော်ပြောဆိုတာတစ်ခုကမဲပေးတင်ပါတယ်ဆိုပြီးဒီပေါရောက်မြန်မာတွေရဲ့ရှောက်ထားမှုအကြမ်းပြင်း 18,000 လောက်ရှိတယ်ဆိုတာပါပဲဒီကိန်းကနန်းဟာစိတ်ဝင်စားစရာပါအားလုံးသိကြပြီဖြစ်တဲ့အတိုင်းပြပထိုင်းမလေးရှားစင်ကာပူနဲ့နိုင်ငံတချို့မှာတွားရောက်အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေတက်တက်ပဲနှစ်တန်းကျော်တောင်ရှိနေတာပါဒီအထက်မှာထိုင်းနဲ့မလေးရှားကိုတရားမဝင်တွားအလုပ်လုပ်တဲ့အလုပ်သမားတွေကိုနှုတ်ပယ်လိုက်အောင်တော့တရားဝင်အလုပ်တွားလုပ်နေတဲ့အလုပ်သမားတန်းကနန်းလောက်တော့ကြံပါသေးတယ်။အများစုကတော့ထိုင်းနိုင်ငံမှာပါ။ထိုင်းနိုင်ငံမှာအလုတ်သွားလုတ်တဲ့မြန်မာအလုတ်သမားအားလုံးတရားမဝင်ခိုးပြီးသွားတာတွေမဟုတ်ပါဘူး။အစိုးရကအလုတ်သမား passport ထုတ်ပေးထိုင်းနိုင်ငံဘက်ကလည်းအလုတ်လုတ်ခွင့် permit တွေချထားပေးပြီးမှအလုတ်လုတ်ကိုင်နေကြတာပါ။အခုဦးတင်အေးပြောတဲ့ကိန်းကနန်းအချက်အလက်အရဆိုရင်အလုံများပြတဲ့ပြပရောက်တရားဝင်မြန်မာအလုတ်သမားတွေမဲပေးဖို့လျှောက်ထားခြင်းမရှိကြဘူးဆိုတာပါပဲ။ဒါနဲ့ပတ်သက်ပြီးလျှောက်ထားဖို့မတိကြတာလား။လျှောက်ထား권မရှိလို့မလျှောက်တာလားဆိုတာသိပြီးမသေးခွဲပါဘူး။ဒီအတိုင်းဆိုရင်အဲ့ဒီတန်းနဲ့ချီတဲ့အလုပ်သမားတွေမဲပေး권ဆုံးရှုံးတော့မယ်ဆိုတဲ့အနေအထားရောက်နေပါပြီ။ဥတည်ရေးပြောတဲ့အထက်မှာနောက်ထပ်တန်တရားဖြစ်ဖို့ကောင်းတဲ့အချက်တစ်ခုကတော့လာမယ့်ရွေးကောက်ပွဲမှာမဲပေးမဲ့သူတွေဟာမှတ်ပုံတင်ရှိစရာမလိုမှတ်ပုံတင်မရှိလဲရတယ်မဲပေးမဲ့သူအားလုံးကိုမဲပေးမဲ့နေ့မတိုင်ခင်မဲဆန္ဒရှင်တပ်တေကန်လက်မှတ်ထုတ်ပေးထားမယ်လို့ဆိုလိုက်တာပါပဲတကယ်တော့မြန်မာနိုင်ငံမှာရေကြီးမြေပြိုမှုတွေဖြစ်ပြီးပြည်သူတချို့နေအိမ်တွေကနေစွန့်ခွာခဲ့ကြရပါတယ်အဲ့ဒီထဲမှာမှတ်ပုံတင်လို့တပ်တေကန်အထောက်အထားတွေရေပေးတဲ့ပါသွားကြပါတယ်ဒါကြောင့်အဲ့ဒီနေရာတွေမှာမဲပေးဖို့မှတ်ပုံတင်ကတ်အစားမဲဆန္ဒရှင်တပ်တေကန်လက်မှတ်တွေကြိုတင်ထုတ်ပေးမယ်လို့ဆိုထားရကနေအခုတတိုင်းဒီလုံးမှာထုတ်ပေးမယ်လို့ဆိုလိုတာဖြစ်ပါတယ်
။ဒီမတိုင်ခင်ကရွေးကောက်ပွဲကော်မရှင်ဟာလူတယောက်မဲပေးခွင့်ရဖို့မဲဆင်းမှာပါဖို့အဓိကကြတယ်။မဲဆင်းမှာပါပြီးအချက်လက်တွေမှားနေရင်တော့မဲပေးခွင့်ပြုမှာဖြစ်တယ်ဆိုပြီးကြေညာထားတာဖြစ်ပါတယ်။အဲ့ဒီချက်နဲ့ပတ်သက်ပြီးရွေးကောက်ပွဲကိုလေ့လာစောင့်ကြည့်နေတဲ့အမေရိကန်အခြေစိုက်ကာတာစင်တာကရွေးကောက်ပွဲနေ့မှာမဲလာပေးတဲ့လူတွေကိုဘလို့တက်တီကံကပ်ပြားတွေပါမှဖြစ်မယ်ဒါမှမဟုတ်ဘလို့အချက်လက်မျိုးပြည့်စုံတဲ့သူတွေကိုမှမဲပေးခွင့်ပြုမယ်ဆိုတာကိုရှင်းရှင်းလင်းလင်းလုပ်ထားသင့်တယ်ဆိုပြီးထောက်ပြအကြံပြုခဲ့ပါသေးတယ်အထိပ္ပယ်ကတော့အဲ့လိုရှင်းရှင်းလင်းလင်းလုပ်မထားရင်မဲဆင်းမှာပါပြီးအချက်လက်မှားရင်အထောက်ထားမပြည့်စုံသူတွေအားလုံးရဲ့မဲပေးခွင့်ဟာမဲယုံမှုတွေအောက်ခြေကော်မရှင်အဖွဲ့ဝင်တွေလက်ထက်ကျရောက်သွားမှာမို့လို့ပါပဲအခုမဲဆင်းပါသူတွေကိုမဲဆန္ဒရှင်တက်တီကံလက်မှတ်ကြိုတင်ထုတ်ပေးမယ်ဆိုတာမျိုးကတော့ အဲ့ဒီထက်ပိုဆိုးပါလေဘသူတွေကိုတပ်တွေကလက်မှတ်ထုတ်ပေးမယ်ဆိုတာကိုကော်မရှင်ကပဲကိုယ်သဘောနဲ့ကိုယ်ဆုံးဖြတ်တော့မှာမို့လို့ဖြစ်ပါတယ်တကယ်တကယ်မဲပေးတဲ့နေ့မဲလာပေးတဲ့လူဟာမဲစင်းမှာပါတဲ့သူဟုတ်မဟုတ်မှတ်ပုံတင်အပါဝင်အထောက်ထားတွေကိုစစ်ဆေးခွင့်ရှိသူတွေထဲမှာအမတ်လောင်းတွေရဲ့မဲယုံကိုယ်စားလှယ်တွေနဲ့အခြားလူတွေလည်းပါပါတယ်တကယ်လို့မဲပေးမဲ့လူတွေကိုခုလိုမဲဆန္ဒရှင်တပ်တွေကလက်မှတ်တွေကြိုတင်ထုတ်ပေးထားလိုက်ရင်တကယ်မဲပေးတဲ့နေ့မှာအဲ့ဒီလူတွေကိုစစ်ဆေးရခက်ခဲသွားစေမှာပါမဲယုံမှာရှိနေမဲ့လူတွေဟာအဲ့ဒီလူတွေကိုအရေးကြီးတဲ့မှတ်ပုံတင်အပါဝင်အခြားဘာမှစစ်ဆေးခွင့်ရှိတော့မှာမဟုတ်လို့ပဲဖြစ်ပါတယ
်ဆော့ဆော့ကရှင်းပြခဲ့တဲ့အချက်နဲ့ပြန်ဆက်ဆက်ရင်ပြည်ပရောက်ပြီးမဲပေးခွင့်မရတဲ့တန်းနဲ့ချီတဲ့လူတွေရဲ့စည်ရင်းဟာလဲသူနေထိုင်ရာသူ့ဇာတိရက်ရွာတွေမှာမဲစည်ရင်းပေါက်ပြီးသားတွေဖြစ်နေမှာပါအဲ့ဒီအချက်လက်တွေကိုသိတဲ့မတ္တမာသူတွေဟာပြပရောက်နေသူတွေရဲ့နာမည်နဲ့မဲဆန္ဒရှင်တပ်တေကန်လက်မှတ်ကိုကြိုတင်ထုတ်ယူနိုင်ပါတယ်။အဓိကပြဿနာကတော့တပ်တေကန်လက်မှတ်ကိုကော်မရှင်ကပဲကြိုတင်ထုတ်ပေးမှာဖြစ်ပြီးအခြားဘသူကိုမှဝင်ရောက်စစ်ဆေးခွင့်ပေးမထားလို့ဖြစ်ပါတယ်။တကယ်တော့မဲပေးမဲ့နေ့မဲယုံမှာမဲယုံမှုနဲ့အဖွဲ့ဝင်တွေရက်ကြီးကော်မရှင်အဖွဲ့ဝင်တွေအုပ်ချုပ်ရေးအဖွဲ့တွေအမတ်လောင်းတွေရဲ့မဲယုံကိုယ်စားလှယ်တွေအကူကိုယ်စားလှယ်တွေထားရှိခွင့်ပေးတဲ့အထက်မှာမဲလာပေးသူဟာမဲဆန္ဒရှင်အစ်စ်ဟုတ်မဟုတ်စစ်ဆေးခွင့်ပေးတာလည်းပါဝင်ပါတယ်အခုမဲလာထဲသူကိုမှတ်ပုံတင်လို့ခိုင်လုံတဲ့အထောက်အထားစစ်ဆေးခွင့်မရှိတော့တာကြောင့်မတမာမှုဖြစ်ပေါ်ဖို့လမ်းဖွင့်ပေးတယ်လို့ဖြစ်စီပါတယ
်ဘယ်လိုပဲဖြစ်ဖြစ်ဒီပြဿနာကိုအသေးချာစဉ်းစားသုံးသပ်ဖို့လိုတာဟာပြိုင်ပွဲဝင်မဲ့နိုင်ငံရေးပါတီတွေကိုယ်တိုင်ပဲဖြစ်ပါတယ်မဲပေးတဲ့နေ့မဲယုံကိုမဲလာပေးတဲ့သူတွေအနေနဲ့မပုံတင်လို့ခိုင်လုံတဲ့အထောက်အထားတွေမလိုပဲကော်မရှင်ကကြိုတင်ထုတ်ပေးတဲ့မဲဆန္ဒရှင်တပ်သေးကလက်မှတ်နဲ့ပဲမဲပေးခွင့်ပြုရမယ်ဆိုတဲ့ကိစ္စဖြစ်သင့်မဖြစ်သင့်အသေးချာစဉ်းစားဆွေးနွေးသင့်ပါကြောင်းဒီလိုလုပ်တာဟာအောက်ခြေကော်မရှင်တွေကိုအလွန်အကျွံလုပ်ပိုင်ခွင့်ပေးရရောက်ပြီးမတမာမှုတွေဖြစ်လာနိုင်ရည်ရှိတယ်လို့သုံးသပ်ရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုမြန်မြန်ဆန်ဆန်ကန့်ကွက်သင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
တဆက်တည်းမှာပဲ VOE မြန်မာပိုင်းရုပ်သံစီစဉ်ကနေမကြခင်ရွေးကောက်ပွဲအထူးစီစဉ်တွေကိုထုတ်လွှင့်တော့မယ့်အကြောင်းလဲနားဆင်ပါအောင်ရှင
် VOE မြန်မာပိုင်းရဲ့အထူးစီစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းငွေရုပ်မြင်သံကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးစီစဉ်တွေကိုတင်ဆက်ပေးနေပါတယ်စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လေနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတွန်းမြင့်ပြီးတော့တနေ့ကိုတနေ့ကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Joru ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင
်။အခုတော့တပတ်အတွင်းကမ္ဘာထူးခြားဆန်းများသတင်းများအစီအစဉ်ကိုကိုအောင်အောင်နဲ့မခင်ဖြူထွေးတို့ကတင်ဆက်မှာပါရှင်။
မက္ကဆီကိုနိုင်ငံပန်ချူနာမြို့ကနိုင်ငံစီးရေးပကြီးကားကြီးတစ်ချက်ကိုမက္ကဆီကိုသမ္မတအင်ရစ်ပညာနီယက်တူကဖွင့်လှစ်ပေးခဲ့ပါတယ်။လက်စပယ်မီတာဆက်ကွက်ကအိမ်တွေကိုမီတာ2000ပတ်လည်အကျယ်ရှိတဲ့ရာစုံတက်တန်ပုံစံရေးချဲ့ဖို့အတွက်အမှုပညာရှင်ပေါင်းများစွာက14လလောက်အချိန်ကုန်ခံခဲ့ရတာပါ။တိမ်ချင်းစီကစပြီးနောက်တိမ်ကိုဆက်သွားတဲ့တက်တက်ရောင်စုံပုံတွေဟာတောင်ကုန်းပေါ်မှာစောက်ထားတဲ့အိမ်လေးတွေပေါ်မှာရေးချဲ့ထားပြီးတော့နောက်ဆုံးအဝေးကချိလိုက်ရင်ဆက်ဝိုင်းပုံစံမျိုးဖြစ်နေပါတယ်။အယောင်တောက်တောက်တွေကိုတုံးထားတဲ့အတွက်လည်းထင်ရှားနေတာပါ။အခုလုပ်ငန်းဟာဗဟုအစိုးရပြည်နယ်အစိုးရနဲ့ဒေသခံအစိုးရတွေပူးပေါင်းထောက်ပံ့တာဖြစ်ပြီးရက်ခွက်ရဲ့ပုံရိပ်ကိုချိကောက်အောင်စီစီလုံးလုံးရှိအောင်ရာဇဝတ်မှုရော့ပါအောင်နဲ့အလုံးမရှိတဲ့လူငယ်တွေကိုယာယီအလုတ်ကင်တွေရရှိစေဖို့နဲ့အထက်ပညာသင်ပေးဖို့အတွက်လှုပ်ဆောင်တာဖြစ်ပါရဲ့ရှင
်။အိန္ဒိယနိုင်ငံတောင်ပိုင်းကိုချီမြို့မှာတော့ဩဂုတ်လ31ရက်နေ့ကကြားပုံစံအစင်းအစင်းပုံစံခြေတထားတဲ့အမျိုးသားရာပေါင်းများစွာဟာကြားအကပွဲတော်ကိုကျင်းပပြီးစိုက်ပျိုးရာသီကုံစုံတဲ့ပွဲတော်ကိုဆင်နွှဲခဲ့ကြပါရဲ့။ဒါဟာအိုနမ်လို့ခေါ်တဲ့ဆယ်ရက်ကြာကျင်းပတဲ့ပွဲတော်ရဲ့အဆုံးသတ်အစီအစဉ်လည်းဖြစ်ပါတယ်။ဒီပွဲတော်ကြီးအတွင်းလမ်းပေါ်မှာလူရာပေါင်းများစွာဟာရောင်စုံဝတ်စားတွေဝတ်ဆင်ပြီးအကြီးအကျယ်ကပြတာလည်းဖြစ်ပါတယ်။အခုလိုကြားကဟာလည်းလွန်ခဲ့တဲ့နှစ်200လောက်ကဘရင်တစ်ပါးကယူဆောင်လာတာလို့အယူရှိကြပါတယ်။ကြေးရွာပေါင်းများစွာကလူငယ်တွေဟာတစ်ကိုယ်လုံးအခုလိုအစင်းစင်းတွေချေတာပြီးစီးကျက်တဲ့အတူလမ်းတွေပေါ်မှာကခုန်ကြတာပါ။မြမပြည်တနင်္သာရီတိုင်းဒဝဲကလူကြားကပွဲနဲ့လည်းတော်တော်ဆင်ပါတယ်။ဒီပွဲကိုနိုင်ငံသားဧည့်သည်တွေလာရောက်ကြတယ်လို့ ဒေသခံတွေလည်းအများကြီးလာကြည့်ကြပါရယ်ခင်ဗျာ
။ ऑस्ट्रेलिया နိုင်ငံမှာတော့သူမွေးထူကြီးပေါက်နေတဲ့သူတကောင်ရဲ့အသက်ကိုကယ်တင်ဖို့အတွက်အဲ့ဒီသူရဲ့အမွေးကိုအလင်းအမြန်ရိတ်ပေးလိုက်ရပြီးသူမွေးတွေဟာကမ္ဘာစံချိန်ချိုးလာအောင်အများကြီးထွက်လာပါရယ်။ဒီလိုမှမရရင်လေဒီသူဟာသူ့ရဲ့အမွေးကြောင့်အသက်သေလောက်တဲ့အထိဖြစ်နေတယ်လို့သတိဆန်စောက်ရှောက်ရေးတာဝန်ရှိသူတွေကပြောပါရယ်။ဩစတြေးလျနိုင်ငံရဲ့မြို့တော်ကန်ဘာရာနားမှာခရစ်လိုနာမည်ပေးထားတဲ့ဒီသူကိုလမ်းလျှောက်နေသူတူကတွေ့ခဲ့တာပါ။ပေါင်90နီးပါးလောက်ရှိတဲ့သုံးမွေးတွေကိုရိတ်ဖို့အတွက်အချိန်45မိနစ်လောက်ယူလိုက်ရပါတယ်။နောက်ပြီးဒီသူကိုမေးစေးပေးပြီးတော့ရိတ်ခဲ့ရတာပါ။ပုံမှန်သူတစ်ကောင်ကိုအမွေးရရင်3မိနစ်ပဲကြာတာပါ။နောက်ပြီးတော့တနစ်တခါရိတ်တဲ့သိုးမွေးဟာဆိုရင်လေ70ပေါင်လောက်ပဲပြန်များထွက်တာပါဒီခရစ်ဆိုတဲ့သိုးကိုအမွေးရိတ်ပြီးတဲ့အခါမှာတော့ဩစတြေးလျစောင်းရာသီမှာနှွေးထွေးစေဖို့အတွက်အနှွေးတွေဝတ်ပေးထားပါတယ်သိုးမွေးတွေကိုပုံမှန်မရိတ်ရင် fly strike လို့ခေါ်တဲ့ယောဂါရနိုင်ပြီးတော့ဒီယောဂါကြောင့်ပဲသိနိုင်ပါတယ်ဒီသိုးဟာသူ့ပိုင်ရှင်လက်ကလွတ်သွားပြီးအခုလိုလျှောက်သွားနေတာကတော့9နှစ်လောက်ရှိနေပြီလို့ခန့်မှန်းကြပါတယ်သူ့ကိုကယ်တင်ထားတဲ့အဖွဲ့ကလူတွေကတော့သိုးမွေးကိုဂင်းနစ်စ်ကမ္ဘာစံချိန်မှတ်တမ်းစာအုပ်စီပေးပို့ပြီးစံချိန်ကျိုးမကျိုးစစ်ဆေးသွားမှာပါလက်ရှိစံချိန်ကတော့နယူးဇီလန်နိုင်ငံကမိနစ်တုံးကချိုးထားတဲ့63ပေါင်ဖြစ်ပါတယ်ခရစ်ကိုတော့မွေးစားမဲ့သူရှားမှာဖြစ်ပြီးသိုးမွေးကိုတော့ပြတိုင်းမှာပြသထားမှာပါရှင
VOA မြန်မာပိုင်းကနေအခုလိုအပတ်စဉ်ခဏတွေကိုထုတ်လွှင့်နေရမှာဒီကနေ့ညပိုင်းမှာတော့ဘလော့ဂါတွေပြောသမျှတတ်တန်ရောင်သတင်းလွှာစီးပွားရေးကဏ္ဍစတာတွေကိုနားဆင်ရမှာပါရှင် VOA မြန်မာပိုင်းရဲ့တင်းနှာလေးနေနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဥဆန်မိုးဝေကပြောပြမှာပါရှင
်ဩစတြေးလျနိုင်ငံကအရေးပေါ်ကျင့်သုံးထားတဲ့ဥပဒေအရသူတို့နိုင်ငံကနေဂျာမနီနိုင်ငံကိုဗီဇာမစစ်ဆေးပဲဖြတ်တန်းသွားခွင့်ပြုနေတဲ့ဆိုတဲ့ကိစ္စကိုရပ်ဆိုင်းဖို့အတွက်ပြင်ဆင်နေပြီလို့ပြောဆိုလိုက်ပါတယ်။ဟန်ဂရီနိုင်ငံဘက်ကနေရွှေ့ပြောင်းဒုက္ခသည်ထောင်နေချီဟာဩစတြေးလျနိုင်ငံဗီယက်နမ်မြို့တော်စီကိုမြေထားတွေနဲ့တနင်္ဂနွေနေ့မှာထပ်ပြီးတော့ရောက်ရှိလာခဲ့ကြပါတယ်။ဟန်ဂရီမှာတောင်းတင်းနေကြတဲ့ဒုက္ခသည်ကိုအနောက်ဥရောပဘက်ဆက်သွားနိုင်ဖို့အတွက်ဟန်ဂရီအစိုးရကပြန်လည်ခွင့်ပြုလိုက်ပြီးကြတဲ့ကဒုက္ခသည်အတုတ်လိုက်ရောက်ရှိလာကြတာဖြစ်ပါတယ်။အီရန်နဲ့အီရတ်နေဆက်နားကတူရကီနိုင်ငံထဲမှာတူရကီစစ်တပ်ရင်နန်းတစ်ခုပေါ်ခတ်စစ်သွေးကြတွေကတနင်္ဂနွေနေ့မှာတိုက်ခိုက်ခဲ့တဲ့အတွက်ငြင်းညာရေးအတွက်မျှော်လင့်ချက်ပို့ပြီးတော့ဝေးသွားခဲ့ပါတယ်။ဟာကာရီနေဆက်စစ်တပ်ရဲ့ရင်နှစင်းပေါ်မှာပြစ်ခတ်ခဲ့တာမှာစစ်သား15ယောက်သေဆုံးသွားခဲ့တယ်လို့တူရကီမှာမတရားသိမ်းဖြစ်ကြေညာထားတဲ့ PKK တပုံအဖွဲ့ကပြောကြားခဲ့ပါတယ်ဆော်ရီအာရေဗျနိုင်ငံရဲ့ညွန်မောင်းတပ်ဖွဲ့တွေတီဂျီရီထိတိုက်ခိုက်မှုတွေကိုဟော်တီတပုံတွေကပြုလုပ်ခဲ့ပြီးတဲ့နောက်ယေမန်နိုင်ငံရဲ့မြို့တော်မှာရှိတဲ့ဟော်တီတပုံတွေရဲ့စခန်းချာရာနေရာတွေကိုဆော်ရီဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေတနင်္ဂနွေနေ့ကပြုလုပ်ခဲ့ပါတယ်ဟော်တီတပုံတွေကဆော်ရီရဲ့ညွန်မောင်းမဟာမိတ်မြေပြင်တပ်ဖွဲ့ဝင်60ကျော်ကိုတောက်တန်တွေတို့ကတိုက်ခိုက်တပ်ဖြတ်ခဲ့ပြီးတဲ့နောက်ဆာနာမြို့တော်မှာရှိတဲ့ဟော်တီတပုံတွေရဲ့တပ်စခန်းတွေကိုရီမင်းစစ်တပ်ကအခြေစိုက်စခန်းတွေကိုဂျက်လီအနေနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုဥဆန်မိုးဝေကပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါ။အင်ဂျင်နီယာကတော့အိုက်ဒင်ဥတကူဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ VOA ကိုနားဆင်ကြတဲ့အတွက်လည်းသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.